Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ်မေလ9ရက်နေ့တနင်္ဂနွေနေ့မနေ့ဘက်အတန်နဲ့စီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ဘက်အတန်လွှင့်စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်းပါရှင်ကျွန်မအခင်ပြောတတ်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲသူပြောပြပေးပါပါဗြိတိန်နိုင်ငံမှာစနေနေ့ကတက်ပြတ်မြောက် Charles ဘုရင်နန်းတက်လာပါပြီစူရန်မှာတော့စစ်တပ်နှစ်ခုကြားအပြစ်ခတ်ရစေးဆွေးနွေးဖို့အတွက်စပြီးတော့ပြင်ဆင်နေပါပြီမြန်မာနိုင်ငံကိုရှေ့တပတ်တည်းမှာပြင်းထန်တဲ့ Cyclone Moka ဝင်ရောက်ဖို့ရှိတယ်လို့အိန္ဒိယမိုးလေဝသဌာနကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုဇော်မိုးကျော
်ဟုတ်ကဲ့ပါခင်ဗျာသတင်းတွေအပြီးမှာတော့သတင်းဖေဖို့ကျန်တဲ့အပတ်စဉ်ကန္တာတွေကိုဇက်တိုက်ထုတ်လင်းပေးသွားမှာပါ
။သူကချော်ပြီးတော့ကြာပြီးတော့မြောင်းလို့ချော်ကြာပါ။ချော်ကြာပါတော့ကတည်းက။နှစ်ယောက်ကပွဲချင်းပြီးတွေ့ပါလား
။ထိုင်းနိုင်ငံတောင်ပိုင်းမှာမော်တော်ယာဉ်မတော်တဆမှုကြောင့်မြန်မာနိုင်ငံသားနှစ်ဦးအသက်ဆုံးရှုံးခဲ့ရသလိုအများပြားဒဏ်ရာရရှိမှုတွေရှိပါတယ်။မကြာမီပဲတင်ပြပေးပါမယ်။အဲ့ဒီနောက်ဒုအသံဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလျှော့စီးပွားသတင်းများဥရုယာဒီနဲ့အနာဂတ်ကမ္ဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးပါမယ
်။ဗြိတိန်ဘုရင်နဲ့ဘုရင်မဖြစ်နဲ့စနေနေ့မှာဗိသိက်ခံယူခဲ့တဲ့တက်ပြတ်မြောက် Charles ဘုရင်နဲ့ချင်းရော်ကင်မီလာတို့ကဘတ်ကင်ဟမ်နန်းတော်လီဒါဆောင်ကနေဗြိတိန်နိုင်ငံသားထောင်ပေါင်းများစွာကိုနှုတ်ဆက်ခဲ့ပါတယ်။ဒီနှုတ်ဆက်ပွဲကို Charles ဘုရင်ရဲ့သားတော်ဖြစ်တဲ့အင်ရှင်မင်းသား William သူ့ရဲ့ချင်းရော် Kate နဲ့သားသမီးတွေမင်းသမီး Anne နဲ့မင်းသား Edward တို့ပါတက်ရောက်ခဲ့တာဖြစ်ပါတယ်။ Charles ဘုရင်ရဲ့သားငယ်ဖြစ်တဲ့မင်းသား Henry ကတော့လေးသားဆောင်နှုတ်ဆက်ပွဲကိုမတက်ခဲ့ပေမဲ့ဖခင်ရဲ့နန်းတက်ပွဲကိုတော့တက်ရောက်ခဲ့ပါတယ်။မိုးရေရွာနေတဲ့ကြားကပဲတောင်ဝင်လေးရက်ကနန်းတော်ပေါ်မှာပြန်ဝဲဂုဏ်ပြုပြီးတော့ကောင်းငင်တခွင်မှာ Britain နိုင်ငံရဲ့အလံအယောင်ဖြစ်တဲ့အနီးအဖြူနဲ့အပြာရောင်မီးခိုးတန်းတွေနဲ့အလှဆင်ပေးခဲ့ပါတယ်။နန်းတော်ရဲ့မြက်ခင်းမှာလည်းဗြိတိန်တဝန်တပ်သားထောင်ပေါင်းများစွာကသူတို့ရဲ့တပ်မှုဘရင်ကြီးကိုချီတက်လေးပြုခဲ့ကြတာပါ။တတိယမြောက် Charles ဘရင်ရဲ့နန်းတက်ပွဲကိုနိုင်ငံတကာခေါင်းဆောင်တွေအပါအဝင်တဝန်မိသားစုတွေဗြိတိန်အရာရှိတွေနဲ့အတူ American သမ္မတဒေါက်တာ Jill Biden ဦးဆောင်တဲ့ American ဖွဲ့လည်းတက်ရောက်ခဲ့တာဖြစ်ပါတယ်။ Trafalgar ရင်ပြင်မှာတော့ဘရင်စနစ်ကိုမလိုလားသူတွေကအဝါရောင်အင်ဂျီတွေဝတ်ဆင်ပြီးတော့ဆန္ဒပြခဲ့ကြတာပါ။ကမ္ဘာတလွှားကလူသန်းပေါင်းများစွာကတော့ခန်းခန်းနာနာချင်းပါခဲ့တဲ့ဗြိတိန်ဘုရင်ရဲ့ဒီနန်းတက်ပွဲကိုရုပ်သံတွေအင်တာနက်တွေကနေတဆင့်ကြည့်ရှုအားပေးခဲ့ကြတာဖြစ်ပါတယ
်။ဆူဒန်နိုင်ငံမှာတိုက်ပွဲတွေဖြစ်နေတဲ့နှစ်ဖက်စစ်တပ်အကြားတေချာတဲ့အပြစ်ကတ်ရစဲရေးဆွေးနွေးဖို့စတင်စကားပြောဆိုနေပြီလို့တာဝန်ရှိသူတွေကစနေနေ့မှာထုတ်ဖော်ပြောဆိုပါတယ်။နှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေဟာ Arabia နိုင်ငံဂျဒါမြို့ကိုရောက်ရှိနေကြောင်းအမေရိကန်နဲ့ Arabia တာဝန်ရှိသူတွေကအတည်ပြုပြောဆိုပါတယ်။ဂျဒါမှာပြုလုပ်တဲ့ဆွေးနွေးပွဲဟာအမေရိကန်နဲ့ Arabia တို့ကကမကထပြုလုပ်မှာဖြစ်တယ်လို့ဆူဒန်တာဝန်ရှိသူတွေက AP သတင်းဌာနကိုပြောဆိုခဲ့ပါတယ်။မြို့တော်ခတ်တွမ်နဲ့အမ်ဒါမန်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအတွက်လမ်းကြောင်းတွေဖွင့်ပေးဖို့နဲ့ဆေးရုံဆေးကန်းတွေအပါအဝင်အရပ်ဘက်အစာအုပ်ဌာနတွေကိုအကာအကွယ်ပေးဖို့ကိစ္စတွေဟာဒီဂျဒါဆွေးနွေးပွဲမှာအဓိကဆွေးနွေးမှာဖြစ်တယ်လို့လဲဆူဒန်တာဝန်ရှိသူတွေကပြောဆိုပါတယ်။ဆူဒန်မှာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးဧပြီလ15ရက်နေ့နောက်ပိုင်းဘိုဂျုတ်အဗ်ဒယ်ဖတာဘာဟန်ဦးဆောင်တဲ့တပ်ဖွဲ့နဲ့ဘိုဂျုတ်ကြီးမိုဟာမက်ဟမ်ဒန်ဂါလိုတို့ဦးဆောင်တဲ့ RSF ပြည်သူ့စစ်တပ်ဖွဲ့တွေအကြားပထမအဆုံးအချိန်နှစ်ဘက်ကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးတာဖြစ်ပါတယ်။ RSF တပ်တွေဟာဂျန်ဇဝီစစ်သွေးကြောင့်အုပ်စုတွေကိုအခြေခံပြီးဆူဒန်အစိုးရကဖွဲ့စည်းထားတာဖြစ်ပါတယ်။ဒီအဖွဲ့တွေဟာဒါဖောမှာပါဝင်တိုက်ခိုက်ခဲ့သလိုဆူဒန်အစိုးရကိုဆန့်ကျင်တဲ့အင်အားစုတွေကိုနှိမ်နှင်းရမှာအသုံးပြုခဲ့တဲ့တပ်ဖွဲ့တွေလည်းဖြစ်ပါတယ်။လက်နက်ကိုင်ပဋိပက္ခတွေကြောင့်စစ်ပီးဒုက္ခသည်8သိန်းလောက်အထိရှိလာနိုင်တယ်လို့ကုလသမဂ္ဂကတော့တတိပေးထားပါတယ်။
ယူကရိန်းနိုင်ငံရဲ့အရှေ့ပိုင်းမှာမနစ်ကမာရီယိုပိုးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းရုရှားတွေဖမ်းဆီးသွားခဲ့တဲ့ယူကရိန်းအဇော့တိုင်ရင်ကတပ်သား45ယောက်ကိုရုရှားဘက်ကစနေနေ့မှာပြန်ပြီးလွှတ်ပေးလိုက်တဲ့အတွက်ယူကရိန်းကကြိုဆိုလိုက်ပါတယ်။ရုရှားဘက်ကလည်းသူတို့ရဲ့လေယာဉ်မှူး3ယောက်ကိုယူကရိန်းပြန်လွှတ်ပေးခဲ့တယ်လို့ပြောပါတယ်။ ဒါအချင်းသားလဲလဲတဲ့ပုံစံတွေ့နေရပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးအသေးစိတ်ကိုတော့မသိရသေးပါဘူး TBW စစ်တမ်းမှဆိုင်ရာပူးပေါင်းဆောင်ရွက်ဌာနချုပ်က Telegram လူမှုမီဒီယာထဲမှာမေလ6ရက်စနေနေ့ကဗီဒီယိုနဲ့ရုပ်ပုံတွေကိုတင်ထားတာဖြစ်ပြီးတော့အချင်းသားလဲလဲပြီးတွေ့ရတဲ့ယူကရိန်းစစ်တမ်းများလို့ဖော်ပြထားတာဖြစ်ပါတယ်အခုပြန်ပြေလွတ်လာတဲ့ယူကရိန်းအချင်းသားတွေကအဇော့တိုင်ရင်းကဖြစ်ပြီးအမျိုးသား42ယောက်နဲ့အမျိုးသမီး3ယောက်ဖြစ်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီရုံးအကြီးအကဲအန်ဒရီယာမော့ကပြောပါတယ်။မာရီယိုပိုစိတ်ကမ်းမြို့ကလေးမှာအချိန်တော်ကြောင်ချင်းချင်းခိုင်းပြီးခုခံတိုက်ခိုက်ခဲ့တဲ့အဇော့တိုင်ရင်းကတပ်သားတွေကိုယူကရိန်းနိုင်ငံသားအများပြားကတရဲကောင်းတွေဖြစ်တတ်မှတ်ထားတာဖြစ်ပါတယ်။ရုရှားကာဝေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာတော့သူတို့လေယာဉ်မှု3ဦးပြန်လွတ်လာပြီးသူတို့ကိုစီးနဲ့စိတ်ပန်းဆိုင်ရာကုသပေးနေတယ်လို့ပြောပါတယ်။ယူကရိန်းကိုရုရှားဝင်ရောက်တိုက်ခိုက်ခဲ့တဲ့မနစ်က February ကစပြီးတော့နှစ်နိုင်ငံကြားအချင်းသားလဲလှယ်ရေးကိုပုံမှန်ပြုလုပ်ခဲ့တာလည်းဖြစ်ပါတယ
်။ပါကစ္စတန်နိုင်ငံကိုရောက်ရှိနေတဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးချင်ကန်းဟာပါကစ္စတန်ရဲ့နိုင်ငံရေးမတည်ငြိမ်မှုတွေအပေါ်စိုးရိမ်မိကြောင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုလှုံ့ဆော်နိုင်ဖို့အတွက်နိုင်ငံရေးအယကွဲလွဲမှုတွေကိုပြေလည်အောင်ဖြေရှင်းသင့်တယ်လို့စနေနေ့တုန်းကတိုက်တွန်းပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးချင်ကန်းဟာ၄ချိန်မြောက်တရုတ်ပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးတွေရဲ့မဟာဗျူဟာမြောက်ဆွေးနွေးပွဲတက်ရောက်ဖို့အစ္စလာမဘတ်မြို့တော်ကိုရောက်ရှိနေတာဖြစ်ပါတယ်။ဒီခရီးဟာသူနိုင်ငံသားရဲ့ဝန်ကြီးဖြစ်လာပြီးနောက်ပါကစ္စတန်ကိုပထမဆုံးအချိန်သွားရောက်တဲ့ခရီးလည်းဖြစ်ပါတယ်။ပါကစ္စတန်ရဲ့နိုင်ငံရဲ့အင်အားစုတွေအနေနဲ့အားလုံးသဘောတူညီမှုရအောင်ဆောင်ရွက်ပြီးတည်ငြိမ်မှုရအောင်ဆောင်ရွက်သင့်တယ်လို့ယူသားစွာမျှော်လင့်မိပါတယ်။ဒါမှပြည်တွင်းပြည်ပကအခက်အခဲစိန်ခေါ်မှုတွေကိုတိတိယောက်ယောက်ဖြေရှင်းဆောင်ရွက်နိုင်မှာဖြစ်ပြီးစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေကိုအာယုံဆိုင်လှုပ်ဆောင်နိုင်မှာပါလို့တကားပိတ်ဆွေးနွေးပွဲအပြီးပါကစ္စတန်နိုင်ငံသားဝန်ကြီးဘီလဝဲဘူတိုဇာဒရီနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံသားဝန်ကြီးချင်ကန်းကပြောဆိုခဲ့တာဖြစ်ပါတယ်ပါကစ္စတန်မှာလွန်ခဲ့တဲ့တစ်နှစ်အတွင်းဝန်ကြီးချုပ်အမရခန်ကိုလွှတ်တော်မှအယုံကြည်မရှိအဆိုတင်သွင်းပြီးဖယ်ရှားပြီးကြတဲ့ကနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပေါ်နေတာဖြစ်ပါတယ
်။ View American တဲ့မနေ့ကမြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ524 kHz 12.13 540 kHz 8433 551 kHz 5809နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
့် View American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံဟာလာမယ့်သတင်းပတ်မေလ13နဲ့14ရက်တွေမှာဆိုင်ကလုန်းမုန်တိုင်းမူကာရဲ့ဒဏ်ကိုခံရနိုင်တယ်လို့အိန္ဒိယမိုးလေဝသဌာနကနေစနေနေ့မှာသတင်းထုတ်ပြန်ပါတယ်ဒေသတွင်းမှာအပူချိန်တွေမြင့်တက်လာရကနေရုတ်တရက်အချိန်ပြင်းပြင်းနဲ့တိုက်ခတ်တဲ့ဆိုင်ကလုန်းမုန်တိုင်းဖြစ်လာနိုင်တယ်လို့မိုးလေဝသကြွန့်ကြံသူတွေကပြောပါတယ်။ဒါအပြင်အိန္ဒိယကမ်းရိုးတန်းနဲ့အနောက်ဘန်ကောက်အပအဝင်ဝန်ကျင်ဒေသတစ်ခုလုံးမှာမိုးတိထန်စွာရွာနိုင်တယ်လို့ပြောပါတယ်။မေလ6ရက်စနေနေ့အိန္ဒိယစံတော်ချိန်မနက်8နာရီခွဲမှာဘင်္ဂလားပင်လယ်အော်အရှေ့တောင်ပိုင်းမှာဆိုင်ကလုန်းမုန်တိုင်းဆက်ပြီးတော့ဖြစ်တည်လာပြီးတော့တနင်္လာနေ့မှာတော့ဒေသတွင်းမှာလေပြင်းနဲ့ရံဝန်ဖြစ်လာနိုင်တယ်လို့အိန္ဒိယမိုးလေဝသဌာနကတွက်ချက်ပါတယ်။မင်္ဂလာပင်လယ်အော်အရှေ့တောင်ပိုင်းကဒီလေပြင်းရနဲ့ရေဝင်ဟာဗုဒ္ဓဘူးနေ့လောက်မှာဆိုင်ကလုန်းမုန်တိုင်းအတန်ပြောင်းပြီးတော့မင်္ဂလာပင်လယ်အော်အလဲပိုင်းဒေသပဲဥတီရွေရှားနိုင်တယ်လို့မေလ13စနေနေ့လောက်မှာအပြင်းမုန်တိုင်းဖြစ်နေမြန်မာကိုဝန်နိုင်တယ်လို့ခန့်မှန်းထားတာဖြစ်ပါတယ်။ဒေသရင်းနိုင်ငံတွေမှာဒီဆိုင်ကလုန်းကြောင့်မိုးတိထန်စွာရွာသွန်းနိုင်တယ်လို့ငါးဖန်သမားတွေလှိုင်းကြည့်မဲ့အန်ဒီယာတွေရှိနေတဲ့အတွက်မေလ17ရက်နေ့အထိပင်လယ်ပြင်ကိုမသွားကြဖို့အတွက်အိန္ဒိယမိုးလေဝသဌာနကလည်းကြေညာပေးချက်တွေထုတ်ပြန်ထားပါတယ်။
အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ဂျော့ဂျ်မေဆင်ယူနီဗာစီတီမှာရှိတဲ့ယဉ်ကျေးမှုဌာနမှာစနေနေ့ညနေပိုင်းကပြုလုပ်ခဲ့တဲ့အာရှယဉ်ကျေးမှုပြပွဲကိုအဝေးရောက်မြန်မာတွေလည်းတက်ရောက်ခဲ့ကြပါတယ်။ဒီပွဲကိုဦးဆောင်တက်ရောက်ခဲ့တဲ့ဒေါ်စန္ဒခင်ကအခုလိုပြောပြပါတယ်
။ကျမတို့အခုဒီနေ့ဒီရက်မှာဒီ Asian Pacific Heritage Month မှာပါဝင်နေဆိုတာကိုအင်မတန်ကျမတို့ဂုဏ်ယူပါတယ်ဝန်တာပါတယ်ဗမာတယောက်အနေနဲ့ပေါ့နော်မြန်မာကကဘာကိုသိအောင်ဆိုပြီးတော့ကျမတို့ဒီလိုမျိုးပါဝင်နိုင်တာတခုဟာအင်မတန်မှကျမတို့အတွက်တန်ဖိုးလည်းရှိတယ်ကျမဝင်လည်းဝန်တာပါတယ် George Mason University ကိုကျမကျေးဇူးအထူးတင်ပါတယ်နောက်ပြီးတော့သူတို့ရဲ့ Music Department ကိုလည်းကျေးဇူးတင်ပါတယ်
အာရှနယ်ပါအမေရိကန်တွေဟာဝိုင်အီနဲ့ပစိဖိတ်ကျွန်းသားဒေသခံတွေရဲ့ရှီဟောင်ရိုးရာယဉ်ကျေးမှုလအဖြစ်သတ်မှတ်ထားတဲ့ဒီမေလာထဲမှာအခုလိုပွဲကျင်းပတာဖြစ်ပါတယ်။ဗာဂျီးနီးယား၊ဝါရှင်တန်၊မေရီလန်းစတဲ့ဒေသတွေအတွင်းက တရုတ်အိန္ဒိယဂျပန်အင်ဒိုနီးရှားမြန်မာထိုင်ဝမ်တိဘက်ကိုရီးယားစတဲ့အာရှတိုက်သားအနယ်ဝင်တွေပါတက်ရောက်ခဲ့ပြီးရွေးရရင်ကျင်းမှုအကတချင်းဂီတဝစားဆင်ရင်မှုအစားအစာစတာတွေနဲ့တင်ဆက်အခမ်းကျင်းပခဲ့ပါတယ်ဒေသတွင်းကအဝေးရောက်မြန်မာတွေကလည်းဒီပွဲကိုတက်ရောက်ဆင်နွှဲခဲ့ပါတယ်မြန်မာပြည်ကတိုင်းရင်းသားဝစ်စုံတွေဝစ်ဆင်ပြီးရွေးရအကတွေကိုတင်ဆက်ခဲ့သလိုမြန်မာအစားအစာတွေနဲ့လည်းတက်ခင်းအခမ်းခဲ့ပါတယ်သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြခဲ့တာဖြစ်ပါတယ် VOA ရဲ့အသံလွှင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေပတိုင်မီမှာသတင်းပေးပို့ချက်တစ်ပုဒ်ကိုဦးစွာတင်ပြပါအောင်မယ်ထိုင်းနိုင်ငံတောင်ပိုင်းနရတိဝပြည်နယ်ရင်ငော့မြို့နယ်ထဲမှာမြန်မာနိုင်ငံသားတဒါဇင်ကျော်လောက်လိုက်ပါလာတဲ့ကားတစ်စီးမေလ9ရက်နေ့ကတိမ်းပေါက်ခဲ့ပြီးနှစ်ဦးကတော့အသက်ဆုံးရှုံးခဲ့ပါတယ်ဒါ့အပြင်မေလ4ရက်နေ့တုန်းကတော့နခွန်စီတာမရပြည်နယ်ထဲမှာယထာလန်းကိုကာထားတဲ့တန်တန်းကိုကားကဝင်တိုက်ခဲ့ပြီးတဲ့နောက်ကားပေါ်ကမြန်မာ3ဦးပြင်းထန်တဲ့ဒဏ်ရာတွေရရှိခဲ့ပြီးဆေးရုံတင်ထားရပါတယ်ဒီသတင်းကိုတော့ထိုင်းနိုင်ငံကအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကဆက်ပြီးပြောပြမှာပ
ါထိုင်းနိုင်ငံတောင်ပိုင်းနာရာတီဝပြည်နယ်ရင်ငောမြို့နယ်ထဲမှာမြန်မာနိုင်ငံသားတရားစင်ကျော်လိုက်ပါလာတဲ့ကားတစ်စီးဟာအချိန်လွန်ပြီးလမ်းဘေးကိုထိုးကျခဲ့တာကြောင့်ကားပေါ်မှာပါလာတဲ့မြန်မာနှစ်ဦးသေဆုံးသွားခဲ့ပြီးကျန်တဲ့သူတွေကတော့အတွင်းလူနာတွေဖြစ်ဆေးကုသမှုတွေခံနေရတယ်ဆိုပြီးရွှေပြောင်းလူသမားတဦးကပြောပြပါတယ
်လမ်းဘေးမှာလမ်းဘေးကအောက်ကသူကချော်ပြီးတော့ကြာပြီးတော့မြောင်းဘေးကိုချော်ကြသွားချော်ကြသွားတဲ့အခါကျတော့နှစ်ယောက်ကပွဲချင်းပြီးတွေ့သွားတယ်နှစ်အဲကျန်တဲ့73ယောက်ကဆေးရုံထမ်းနေတာကြောင်းမမှုကမကြာခဏဖြစ်တယ
်နောက်အဖြစ်ပြက်တစ်ခုကတော့နကွန်စီသာမရပြည်နယ်ထဲမှာဖြစ်ပျက်ခဲ့တာပါမြန်မာတွေစီးလာတဲ့ဘင်ကားတစ်စီးဟာယထာလန်းကြီးကကာယံထားတဲ့တန်းတစ်ခုကိုဝင်တိုက်ခဲ့ပြီးတဲ့နောက်အဲ့ဒီလက်ရန်းကကားထဲထိထိုးပေါက်သွားခဲ့တာကြောင့်ကားပေါ်မှာပါလာသူမြန်မာ3ဦးကိုထိခိုက်သွားခဲ့ကြောင်းဒီအတွက်ပြင်းထန်တဲ့ဒဏ်ရာတွေရခဲ့တယ်လို့ဆိုပါတယ
်သူအဲ့ယထာလန်းဖျက်ကူတာအချိန်မှာတန်ကြွနဲ့ထိုးမိပြီးတော့ဒီပေါ်မှာပြီးပါတယ်3ယောက်ပေါ့မြန်မာနိုင်ငံသားတွေတော့တန်လမ်းမှာယထာလန်းမှာပြစ်တာပါယထာဘေးပေါင်းတန်ကြောင်းနဲ့ထိ
အခုလိုမျိုးရင်တိုက်မှုတွေရင်တိမ်မှုတွေကမကြာခဏဖြစ်ပေါ်နေပြီးမြန်မာတွေလည်းမကြာခဏတိုက်စုံးမှုတွေဖြစ်ခဲ့ပါတယ်။အခုရင်တိုက်မှုမှာပါတဲ့မြန်မာတွေကတော့တရားဝင်ဒီလားတရားမဝင်ဒီလားဆိုတာကိုတော့ထိုင်းအနာပိုင်တွေကစစ်ဆေးနေဆဲဖြစ်တယ်လို့ဆိုပါတယ်။မကြာခဏဆိုသလိုလူကုန်ကူးသူတွေအစုလိုက်ပြုံလိုက်လူတွေတဲဆောင်လာတော့မှစစ်ဆေးရေးဂိတ်တွေကိုရှောင်ကွင်းမောင်းနေရင်းနဲ့ကားတိမ်မှုတွေကတော့အမြဲလိုလိုဖြစ်ပေါ်နေလေရှိပါတယ်ရှင်။
အခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံကသတင်းကိုတော့မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ပထမအဆုံးအနေနဲ့တင်ပြပေးမယ်အပတ်စဉ်ကဏ္ဍကတော့ဒုအတန်အစီအစဉ်ဖြစ်ပါတယ်။2021ခုနှစ်ကအာဏာသိမ်းလိုက်ပြီးကတည်းကအာဏာသိမ်းစစ်ကောင်စီတပ်တွေနဲ့စစ်အုပ်ချုပ်ရေးတွေကိုတော်လှန်နေတဲ့တပ်ဖွဲ့တွေအကြားပဋိပက္ခတွေပြင်းထန်နေတဲ့အရက်ဒေသတွေမှာဘာသာရေးအဆောက်အအုံတွေကမကြာခဏပြင်းထန်ထားတိုက်ခိုက်ခံရပါတယ်။နိုင်ငံတကာလူသားချင်းစာနာမှုဥပဒေတွေအရဘာသာရေးအဆောက်အအုံတွေနဲ့ဝေးပြူရနေရာတွေကိုအကာအကွယ်ပေးရမှာဖြစ်ပေမဲ့ပြစ်မှတ်ထားတိုက်ခိုက်ခံရပါတယ်ဒီအကြောင်းတွေကို Frontier မြန်မာကစူးစီးတီးဖြတ်ပြီးဒုအသံအစီအစဉ်မှာတင်ဆက်ပေးထားပါတယ
်ကျွန်တော်ဒီမြို့နယ်ကရုံးကြောင်းမှာလောင်းရှိနေရုံးကြောင်းမှာဒီကောင်တွေအခုချိန်ဒီဖုန်းကြောင်းမှာအထိုင်တက်ဆွဲထားတယ်ကြာအဲ့ဒီမှာတော့သူတို့ကဒါအထိုင်ဆိုကြာပြီးအခုချိန်ကြီးဆွဲထားတာဆိုတော့ဒါတောက်စားတာလည်းရှိတယ်တခါတလေကျန်လည်းလို့တနက်တွေဖောက်တော့ကြာမူရပြီ
းဘာသာရေးဆောက်အုံနေထဲမှာတက်ဆွဲခြင်းဟာလည်းပဲစစ်ရသောမှုကျွလုံနေစရာတွေကိုကုလသမဂ္ဂကနေမှအသတ်မှတ်ပေးထားတာတွေလည်းရှိပါတယ
်မကွေးတိုင်းဒေသကြီးဟာဆရာနာတိန်နာကိုအပြင်းအထန်ကန့်ကွက်ဆန့်ကျင်နေတယ်ဆိုတာအလုံးမြင်မြင်ဖြစ်ပါတယ်ဒါရရလက်ကတော့ခုခံမှုတွေကိုခြေမုံမှုစစ်တပ်ကစစ်အင်အားတွေကိုပို့ပြီးတော့တိုးတိုးပို့နေခဲ့ပါတယ်။ဒီလိုပို့လိုက်တဲ့တပ်အများစုဟာလည်းဖုန်ကြီးကျောင်းတွေမှာစစ်စခန်းတွေအဖြစ်တက်ဆွဲနေကြတယ်လို့ဒေသခံရွာသားတွေကပြောကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွေရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်အပတ်စဉ်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ ဒီ season ကို Foundation Heron Day ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်ဆောင်းပါးကိုဒို့တန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Nation Voice ကသတင်းတောက်တွေကဆက်လက်ပြီးတော့တင်ဆက်ပေးသွားမှာပါ။ဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ကျေးဇူးတရားဝင်နေဆိုရင်သူကအရင်ဆုံးရဘချလေးဝင်နေပြီးတော့ဖုံးချောင်းထဲမှာတဲတယ်ကျေတည်းဝဲရင်နွားရဒီတုံးမျိုးကတော့အဓိကတက်သားတယ်ဗျရောက်တဲ့ရွာတိုင်းမှာတော့ဖုံးချောင်းတွေကိုတဲတာများတယ်ဖနာလည်းမချွေဘူးဒါမှဒီတိုင်းမှာနေရာမျိုးကြီးရှိတယ်ဟိုဆက်တက်ကတုံးနဲ့ကြည်ပေါက်တို့ယူနီဖောင်းတို့အဲအဲ့လိုမျိုးတွေကြံခဲ့ရတော့ရှိတယ်သူတို့ကဒီတိုင်းမှာစားတော့တော့ကြတယ်မီးတွေပါလေအဲ့လိုမျိုးတတ်ထားတယ်လည်းမရှိဘူးဒီတိုင်းမှာထားခဲ့တယ
်ဒါကမကွေးတိုင်းပေါ့မြို့နယ်တဲကဒေသခံလူငယ်တဦးကမြန်မာစစ်တပ်ရဲ့အပြုအမူတွေကိုပြောပြထားတာပါအဲ့ဒီဒေသကတခြားရွာတွေမှာလည်းအခုလိုပဲလှုပ်လှုပ်သွားတယ်ဆိုတာတို့အတန်ကကြားထားပြီးပါပြီစစ်သားတွေဟာဘုံကြီးကျောင်းမှာမကြခဏဆိုသလိုတဆွဲကြပြီးဒီနေရာကိုအထုတ်အမြတ်ထားတဲ့နေရာတစ်ခုလိုလေးစားရကောင်းမှမသိကြဘူးလို့ပေါ့မြို့နယ်ကအမျိုးသမီးတစ်ယောက်ကပြောပါတယ်လုံခြုံရေးအခြေအနေတွေကြောင့်အတန်အစားထိုးဖတ်ထားပါတယ်
ရွာတဲကိုစစ်သားတွေကဝင်လာပြီးဆိုတာနဲ့အိမ်ဒီဆိုင်ဒီမှာရှိရဲစားစရာတွေလည်းဝင်စားကြတယ်နောက်ပြီးတော့ဒီအရက်ဆိုင်မှာရှိရဲအရက်တွေဆိုလည်းသူတို့အကုန်လုံးယူပြီးတော့တောက်သွားကြတ
ာဘုံကြီးကျောင်းတွေမှာစကန်းချနေထိုင်တဲ့စစ်တပ်ရဲ့တပ်သားတွေဟာသာသနာပရဝံအတွင်းမှာပဲမူကြီးတောက်စားရန်ကားပြီးလူတွေကိုရိုက်နှက်စစ်ဆေးတာပြုလုပ်လို့ရှိတယ်လို့မကွေးတိုင်းမြောက်ဖက်ချမ်းပုံတောင်ပုံညာဒေသကဒေသခံအချို့ကဆိုကြပါတယ်စစ်သားတွေဟာဒီတဲ့ဆိုးတဲ့ရာဇဝမှုတွေအတွက်လည်းအပြစ်ရှိတယ်လို့တခြားအစီရင်ခံစာတွေမှာဖော်ပြထားပါဗျ2022ခုနှစ်မေလတုန်းကလည်းစကိုင်းတိုင်းဒေသကြီးပုတလင်မြို့နယ်အုပ်ဖူကျေးရွာကဗုဒ္ဓဘာသာတရားစခန်းတစ်ခုမှာစစ်သားတွေကပြည်သူ၉ဦးကိုပစ်ခတ်တပ်ဖြတ်ခဲ့တယ်လို့ဆွဆွဲခံထားရပါတယ်စကိုင်းလိုပဲမကွေးကလည်းစစ်အာဏာရှင်ကိုအပြင်းအထန်ဆန့်ကျင်နေတဲ့ဒေသတစ်ခုပါဒီလိုခုခံတာအားကောင်းတဲ့ဒေသတွေကရွာတွေကိုစစ်တပ်ကကင်းလှည့်တာစစ်ကြောင်းထူတာလေချောင်းတိုက်ခိုက်တာတွေလုပ်ပြီးအိမ်နဲ့ပြည်သူပိုင်အဆောက်အဦများစွာကိုမိရှုဖြစ်စီခဲ့ပါတယ်စစ်တပ်ထောက်ခံတဲ့တချို့ဘုံကြီးတွေကတော့ကျောင်းထဲမှာစစ်သားတွေကိုနေခွင့်ပေးတယ်လို့စားစရာတောင်ချက်ပြုတ်စီမံပေးသေးတယ်လို့ရွာသားတွေကပြောပါတယ်ကျောက်ထုကအဖြစ်ပြက်တစ်ခုကိုဒေသခံကပြောပြထားပါတယ
်ကျွန်တော်တို့ဒီမြို့နယ်ကရုံးကျောင်းပေါ့နော်လောင်းရှင်နေရုံးကျောင်းမှာဒီကောင်တွေအခုချိန်ထိဘုံကျောင်းမှာအထိုင်တက်ဆွဲထားတယ်ဗျအဲ့ဒီမှာတော့သူတို့ကဒါအထိုင်သောကြာပြီအခုချိန်ကြီးဆွဲထားတာဆိုတော့ဒါတောက်စားတာလည်းရှိတယ်တခါတလေကျန်တယ်လည်းလို့တနက်တွေဖောက်တယ်ပေါ့ဗျာမူရစ်ပြီ
းဒါပေမဲ့တခြားဖြစ်စဉ်တွေမှာတော့ဖုန်ကြီးတွေဟာရွာသားတွေနဲ့အတူပြေးလွှားရှောင်ကြရတာဒါမှမဟုတ်ကျောင်းထဲမှာစခန်းအချမခံလို့ဖမ်းဆီးခံရတာတွေရှိနေပါတယ်2022ခုနှစ်ဇန်နဝါရီလ9ရက်နေ့တုန်းကစောမြို့နယ်ကံကြီးရွာဖုန်ကြီးကျောင်းကိုစစ်သားတွေဝင်စီးပြီးเจ้านายพุ่งကြီးကိုဖမ်းခေါ်သွားခဲ့ပါတယ်။ကံကြီးရွာဖုန်ကြီးเจ้าကစံအိတ်နဲ့တခြားအရာတွေကိုလည်းစစ်သားတွေကခိုးယူသွားသေးတယ်လို့ကိုယ်တိုင်တွေ့လိုက်ရတဲ့ဒေသခံတယောက်ကပြောပါတယ်။လုံခြုံရေးအခြေအနေတွေကြောင့်အတန်အစားထိုးဖတ်တာပါပဲ
။ကံကြီးကြီးရွာဖုန်ကြီးเจ้าဝင်စင်းပြီးတော့เจ้านายဆရာကိုဖမ်းဆီးခေါ်ဆောင်သွားတယ်။အခုဆရာကထောင်ထဲမှာပ
ါ။အပီပီဆိုင်ရာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေအရဘာသာရေးအဆောက်အအုံတွေနဲ့ဝိပုယာနေရာတွေကိုအကာအကွယ်ပေးရမှာဖြစ်ပါတယ်။ဘယ်အဖွဲ့အစည်းကမှပဋိပက္ခတွေမှာအသုံးချခွင့်မရှိပါဘူး။ဒါဟာလွတ်လပ်စွာယုံကြည်ခွင့်နဲ့ယုံကြည်တဲ့ဝင်ခွင့်ကိုချိုးဖောက်တာဖြစ်တယ်လို့ကမ္ဘာကုလသမဂ္ဂရဲ့လူ့အခွင့်အရေးကြီးညာစာတမ်းမှာဖော်ပြထားပါတယ်။မြန်မြို့နယ်ကဘုံကြီးတစ်ပါးကတော့ဒါဟာဗုဒ္ဓလမ်းစဉ်တွေနဲ့မကိုက်ညီဘူးလို့ပြောထားပါတယ
်။ဘာသာရေးဆော့အုံနေထဲမှာတက်ဆွဲခြင်းဟာလည်းပဲစစ်ရာဇဝမှုကျူးလွန်တဲ့စာတွေကိုကုလသမဂ္ဂကနေမှအသတ်မှတ်ပေးထားတာတွေလည်းရှိပါတယ်။ဆိုတော့ဟိုကျန်းကျန်နေတဲ့မှာတက်ဆွဲတယ်မဆွဲတယ်ဆိုတာကဦးဇင်းတို့ဗုဒ္ဓရဲ့ဓမ္မတွေထဲမှာကတော့ကျောင်းဒီရသနာဆော့အုံတွေထဲမှာကျောင်းတိုက်တွေထဲမှာတက်ဆွဲတယ်ဆိုတာတွေကတော့မရှိခဲ့ပါဘူးမရှိခဲ့တဲ့အတွက်အဲ့ဒါကိုခွင့်ပြုခြင်းမပြုခြင်းဆိုတာကိုတော့ဒါဦးဇင်းတို့ကတော့တိတိကျကျလေ့လာထားမှုမရှိဘူးတိတိကျကျပြဋ္ဌာန်းထားမှုမရှိဘူးကျန်းကျန်နေတဲ့မှာတော့လေဘုန်းကြီးကျောင်းတွေထဲမှာတက်ဆွဲခြင်းဒီဘာသာရေးကိုခုတော့လုတ်ပြီးတော့စစ်ရသူမှုတွေကိုကျူးလွန်တာဖြစ်တယ်။အဲဒါကြောင့်မို့လို့စစ်တပ်ကပဲဖြစ်စီတခြားသောဒေါ်လာရေးအင်အားစုတွေအဝဲကပဲဖြစ်စီဖုန်းတော်ကြီးကျောင်းတွေဘာသာရေးဆော့အုံတွေဆေးရုံတွေနော်ဦးဇင်းတို့ဒီပညာရေးကျောင်းတွေပေါ့နော်ပညာရေးနေရာဌာနတွေပြီးတော့ကျတော့ကယ်တဲ့ရေးစခန်းလိုနေရာမျိုးတွေဟာတက်ဆွဲနေခြင်းသည်
ကုလသမဂ္ဂကပြဌာန်းထားတဲ့စစ်ရာသူမှုကိုကျူးလွန်နေတာဖြစ်တဲ့အတွက်လောဘမှာတတ်ဆွဲခြင်းသည်မတင်တော်ဘူးဒါတွေကိုလည်းဦးတင်တို့ကတော့ကန့်ကွက်တဲ့ရှင်းချရဲဆိုတာလေးကိုပြောချင်ပါတယ်။ဒါပေမဲ့ဗုဒ္ဓဘာသာတန်ခါးချာမှာအတော်လေးကွဲလွဲနေကြပါတယ်။တို့အတန်နဲ့စကားပြောခဲ့တဲ့ညံမျိုးနယ်တွေကနောက်ထပ်ဘုန်းတော်ကြီးတစ်ပါးကတော့ဘုန်းကြီးတွေကနိုင်ငံရေးတဲ့ဝင်ပါတင်ဘူ
အားရရတဲ့ကြောင့်မနေငယ်ရတဲ့ကြောင့်မတော့အားရရကောင်းပါလို့ပြောပါလားရုပ်နဲ့ငယ်ရတော့လောပါအားရရကဘာမှလုပ်ရမလို့သူတို့နေရာသူတို့စစ်တာစစ်တာနေရာနေဘုန်းကြီးဘုန်းကြီးနေရာနေသားသူနေရာနေကိုဒါအရှိန်နေတယ်ဆရာနာသိမိကလေးကလွတ်လပ်စွာကိုယ်ွယ်ယုံကြည်ခွင့်ချိုးဖောက်ခံရတာတွေနဲ့ပတ်သက်တဲ့အစီရင်ခံစာတစ်စောင်ကိုနှစ်ထောင်နှစ်ဆယ်နှစ်ခုနှစ်အောက်တိုဘာလတုန်းကအပြည့်ပြည့်ဆိုင်ရ
တိုင်းဒေသကြီးနယ်ပြည်နယ်12ခုကဘာသာရေးအဆောက်အအုံ42ခုမှာမြန်မာစစ်တပ်ရဲ့တပ်တွေစခန်းချခဲ့ပါတယ်။နိုင်ငံရဲ့တချို့ဒေသတွေကဗလီနဲ့ခရီးယန်ဘုရားကျောင်းတွေမှာမြန်မာတပ်တွေစခန်းချတာမျိုးလည်းရှိပါတယ်။အဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးဖလန်းမြို့နယ်ကခရီးယန်ဘာသာရေးခေါင်းဆောင်တဦးကတို့အတန်းကိုအခုလိုပြောပါတယ်။အခွေတိုင်းတောင်ပိုင်းမှာနေတဲ့သူအများစုဟာဗုဒ္ဓဘာသာဝင်တွေဖြစ်ကြပါတယ်။အခါကြီးရကြီးတွေမှာဒေသမှာရှိတဲ့ဘုန်းကြီးကျောင်းတွေသွားပြီးဥပုသ်တရင်ဆောင်ကကုသိုလ်ယူတတ်ကြပါတယ်။ 45 Rights ရဲ့ Director John Quinley ကတော့ဘုန်းကြီးကျောင်းတွေဟာအဲ့ဒီရွာတွေရဲ့ဘာသာရေးနဲ့လူမှုဘဝတွေအတွက်အရေးကြီးတဲ့နေရာတွေဖြစ်တယ်လို့ဆိုပါတယ်
။ I mean the impact of the community means they don't have a place to worship.You know, and there's been 2 years now of ongoing.
လူဖွဲ့စည်းကိုထိခိုက်တယ်ဆိုတဲ့နေရာမှာဆိုလိုချင်တာကသူတို့စူတောင်းဝပြုစရာနေရာရှိတော့ဘူး။မြန်မာနိုင်ငံမှာတိုက်ပွဲတွေဖြစ်နေတာနှစ်နှစ်လောက်ရှိပြီ။ဆေးရနာရှင်ကဘာသာရေးအဆောက်အုံတွေကိုစစ်စခန်းဖြစ်အသုံးချလာတဲ့အခါမှာပြည်သူတွေစစ်ရှောင်ခုန်လုံစရာဖျားဝပြုစရာနေရာတွေမရှိတော့ဘူး။ဒီတော့ကဘာသာရေးပွဲတွေနဲ့လူမှုရေးပွဲတွေလုပ်ပြီးအတူစူဝေးစားတောက်နေကြနေရာတွေလည်းမရှိတော့ဘူ
း။ဘာသာရေးအဆောက်အုံတွေဟာမကြခဏဆိုသလိုခိုးလုံရနေရအကာအကွယ်ပေးရနေရအဖြစ်သုံးခဲ့ကြတာပါဒါကစစ်သားတွေမျက်စိကျစရာဖြစ်လာစေတယ်လို့ဒေသခံ PDF အဖွဲ့ဝင်တယောက်ကခုလိုပြောပါတယ
်သူတို့လည်းကြောက်ရဗျာကြောက်တဲ့အနေထားကြတော့သူတို့ဟိုမလုံနိုင်မဲ့အရာတခုသူတို့ပြကျွန်တော်တို့ပြန်လုံနိုင်မယ်ပြန်မလုံနိုင်မဲ့အရာတခုကိုသူတို့အရင်ဆုံးရှာရှာပြီးခဲ့ကြမှာသူတို့ကျွန်တော်တို့ရဲ့နိုင်ငံကိုတွေ့ထားတယ်ဒါကြတော့သူတို့ဖုန်းကြောင်းနေမှာနေရဖုန်းကြောင်းနေမှာပဲကြာဒီခဏတက်ဆွဲကြတယ
်ဒါပေမဲ့ဒီလိုလုပ်တာကသူတို့ကိုအမြဲတော့အကာအကွယ်ဖြစ်မနေပါဘူး။ရေစကြိုမြို့နယ်ကက်ကျော်ဘုံကြီးကျောင်းဝင်ပေါက်အနီးမှာစစ်သားနှစ်ယောက်ကိုတတ်ခဲ့တယ်လို့ဒေသခံ PDF အဖွဲ့တစ်ခုကမတ်လ9ရက်နေ့ကထုတ်ပြန်ထားပါဗျ။ဘာသာရေးအဆောက်အဦတွေကိုစစ်အာဏာရှင်မျက်စိကျရတဲ့နောက်ထပ်အကြောင်းရင်းတစ်ခုကတော့လူတွေကိုအဲ့ဒီနေရာမှာမစူဝေးစေချင်တာဖြစ်တယ်လို့ 45 Rights ကဂျွန်ခွင်လင်းကပြောပါဗျ
။ You know, religious buildings are used as places to gather, peacefully gather.
ဘာသာရေးဆောင်တွေဆိုတာကလူတွေငြိမ်းချမ်းစွာစုဝေးလာရောက်တဲ့နေရာဖြစ်တယ်။အဲဒါကိုဆေးရနာရှင်ကလည်းသဘောပေါက်တယ်။ဒါကြောင့်ခုခံနေတဲ့အင်အားစုတွေစုစည်းတာကိုမလိုလားတဲ့အတွက်ဘယ်သူတူတယောက်မှအဲ့နေရာမှာမစုဝေးစေချင်ဘူး။ဒါကြောင့်ပဲသူတို့ကဘာသာရေးဆောင်တွေကိုအပိုင်စီးလိုက်တော့လူတူစုဝေးဖို့အတွက်ရည်ရွယ်တဲ့နေရာတွေကိုဘူးမှလွတ်လွတ်လပ်လပ်မဆောင်နိုင်ကြတော့ဘူးလေ
။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီစီစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဒါကတော့ Frontier မြန်မာဝိုင်းတော်သားတွေစူးစီးတိဖြတ်တင်ဆက်ထားတဲ့ဒိုးအတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ Democracy တုခွေနဲ့ခေပြန်ကဘာအစီအစဉ်ကိုတင်ဆက်ပါအောင်မယ်ဒီမိုကရေစီစနစ်မှာတိုင်းပြည်ခေါင်းဆောင်တွေကိုရွေးချယ်ကြဖို့သတင်းမှန်သိဖို့ကအရေးကြီးပါတယ်။ဒါဖြင့်အာဏာရှင်စနစ်နဲ့ပဋိပက္ခတွေမှာရောသတင်းမှန်သိဖို့အရေးမကြီးတော့ဘူးလား။ VOA ဝိုင်းတော်သားတူလည်းဖြစ်ခဲ့သူဦးကျော်ကျော်သိန်းနဲ့ဦးတင်မောင်တန်းတို့ဆွေးနွေးတင်ပြထားပါတယ်။
ကျွန်တော်တို့မေလ3ရက်နေ့ကကမ္ဘာသတင်းလွှမ်းခွင့်နေ့ဖြစ်ပါတယ်။ဒါကြောင့်မို့ဒီပတ်ကျွန်တော်အစီအစဉ်မှာ democracy ပဋိပက္ခတဲ့တည်အကြောင်းလေးကိုပြောချင်ပါတယ်။ဒီပတ်ကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ဒီတော့ကဗျူရဲ့ဝိုင်းတော်သားရောက်လည်းဖြစ်ပြီးအခု online connection တူဖြစ်တဲ့ကိုကျော်ကျော်သိန်းဖြစ်ပါတယ်။မင်္ဂလာပါကိုကျော်ကျော်သိန်းရေ
။မင်္ဂလာပါဦးတိမောင်သိန်းရေတွေ့ရတာဝမ်းသာပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ democracy အကြောင်းပြောကြတဲ့အခါမှာ informed citizen နော်မြန်မာလူတို့သတင်းချက်လက်တွေသိနားလည်တဲ့နိုင်ငံသားလို့ပြောရမှာပေါ့နော်။ဒီအကြောင်းလေးကပြောလို့ပြောတာရှိပါတယ်။ဆိုတော့ democracy စနစ်မှာဒီလိုနိုင်ငံသားတွေကတော်တော်အရေးကြီးပါတယ်ပဋိပက္ခတွေနဲ့အာဏာရှင်စနစ်အောက်မှာကောသတင်းချက်လက်တွေတည်နာလည်တဲ့နိုင်ငံသားကအရေးကြီးသလားအရေးကြီးတယ်ဆိုရင်တော့ဘာကြောင့်အရေးကြီးတယ်လဲ
ဟုတ်ကဲ့ပါဦးတမန်ကြီးကျွန်တော်အမြင်ရဆိုရင်တော့မြန်မာနိုင်ငံရဲ့အခုလိုအခြေအနေမျိုးမှာ informed citizen တွေဖြစ်ဖို့ပို့လို့တော့မှအရေးကြီးပါသေးတယ် informed citizen တွေပို့ဖြစ်ဖို့လိုပါတယ်ဟလာအကြောင်းတစ်ခုကဘာလဲဆိုတော့တစ်ဖက်မှာကျွန်တော်တို့တည်မှားတွေတခါလုတ်ကြံတည်င်းတွေပေါ့နော်အဲ့ဓာတွေကိုအုံနဲ့ကျင်းနဲ့အလုံးအရင်းနဲ့ဖြတ်နေတာတွေကအချိန်အဟုန်နဲ့ကိုရှိနေတာကအကြောင်းအကျောင်းဖြစ်ပါတယ်နောက်တစ်ခုမှကြတော့လဲပဲဟလာတက်ဆိုင်ရာကုဒေတာမှာဘာတွေဖြစ်နေတယ်လဲတခြားဒေတာတွေမှာဘာတွေဖြစ်နေတယ်လဲနိုင်ငံတော်မှာဘာတွေဖြစ်နေတယ်လဲစတာတွေကိုအချိန်မှန်ဖြစ်ပြက်မှန်အချက်လက်အမှန်အတိုင်းသိထားသိထားဖို့အရေးကြီးပါတယ်ပို့မှာတည်င်းအချက်လက်တွေအချိန်တွေကိုသိရှိထားမှတင်ဒီချာချာဆုံးဖြတ်နိုင်မှာဖြစ်ပါတယ်ဒါမှသာလျှင်ကိုက informed citizen ဖြစ်မှာပေါ့เนาะအခုတိုင်းကြီးရဲ့အရေးကြီးတဲ့ကိစ္စတွေကပေါ့ဆုံးဖြတ်နိုင်ဖြစ်မှာပေါ့ကျွန်တော်ဒီ2022ဒီဇင်ဘာလတုန်းကဒီ international media support ပေါ့ IMS အဖွဲ့ကထုတ်တဲ့စစ်တမ်းတစ်ခုမှာအဲ့ဒီမှာစစ်တမ်းမှာပါတဲ့လူတွေပြောထားတာကိုကျွန်တော်စင်ရစာထဲမှာထည့်ရေးထားတာဖတ်လိုက်ရပါတယ်အဲ့ဒီမှာသူတို့ပြောထားတာလေးကျွန်တော်နမူနာပြောပြခြင်းပါတယ်တယောက်ကဘာပြောသလဲဆိုတော့တရင်ဆိုတာကသူတို့အတွက်တည်ရေးရှင်ရေးကိစ္စပါပဲတဲ့တဲ့ဟာသူတို့အသက်ရှင်လူမျိုးခုအတွက်အထောက်အကူဖြစ်စီပါတယ်တဲ့ဒါတကူနောက်တစ်ယောက်ကကြတော့တည်င်းသည်တယောက်ယောက်ရဲ့ဘေးကင်းလုံခြုံရေးနဲ့ထပ်တူကြပါတယ်တဲ့တည်င်းကနေပြီးတော့ဟလာတခုခုဖြစ်လာတော့မယ်ဆိုရင်ကြိုတင်ပြင်ဆင်ထားဖို့အတွက်သိရနိုင်ပါတယ်တဲ့နောက်တစ်ယောက်ကကြတော့သူကဟလာလုံခြုံရေးတနေရာကတနေရာပြီးတော့ရွှေ့ပြောင်းနေရတာအဲ့တော့သူဇာတိမျိုးပေါ့သူမျိုးမှာဘာတွေဖြစ်နေတယ်လဲလာသူမိသားစုဘယ်လိုအခြေအနေရှိတယ်လဲဆိုတာကိုတည်င်းတွေကနေတစင်သူကသိအောင်လုပ်ပါတယ်တခါသူကတည်င်းဆိုတာကိုတည်င်းချက်လက်ဆိုတာကိုသူကဟာလာတိုက်ခိုက်တဲ့တိုက်ပွဲတွေအကြောင်းတခါစစ်ကြောရေးပေါ့ဗျာဒါတွေနဲ့ပတ်သက်ပြီးတော့စစ်ဆေးမြန်းမြန်းနဲ့အကြောင်းပြီးတော့နိုင်ငံရေးဒါတွေကိုသူကတည်င်းလို့သတ်မှတ်တယ်လို့ပြောထားပါဆိုတော့ဒီအရာတွေကိုကြည့်ရင်ဒီလက်ရှိမြန်မာနိုင်ငံပြည်ပခါကာလမှာဟာလာတည်င်းတွေကိုသိဖို့ဟာလာအခြေအနေမှန်တွေကိုသိဖို့ဘလောက်ရေးကြီးတယ်ဆိုတာအင်မတန်ပေါ်လွင်ပါတယ်ထင်ရှားပါတယ်ဒါကကျွန်တော်ခုပြောသွားတာကပြိပခါတို့နိုင်ငံရေးတို့နဲ့ပတ်သက်တာပဲရှိပါသေးတယ်။ဂျန်နဲ့ဂျမ်းမာရေးစီးပွားရေးမိုးလေဝသစားရိုက်နဲ့ပတ်သက်ပြီးတော့လေတင်းချက်လက်အမှန်တွေကိုတိမာဆုံးဖြတ်ချက်အမှန်ကိုရွေးချယ်စဉ်းစားဆုံးဖြတ်နိုင်ပါပါခင
်ဗျ။ကျော်ကျော်သိန်းပြောသွားသလိုကိုယ့်ရဲ့လုံခြုံရေးအတွက်လည်းဒါတော်တော်ကြီးဂရုစိုက်နေရတဲ့အချိန်ပေါ့ဒီလိုချိန်မှာပုံမှန်သတင်းမီဒီယာကြီးတွေအနေနဲ့ပေါ့နော်ဒီမြေပြင်အခြေအနေနဲ့အညီတုံ့ပြန်နိုင်စွာရှိပါမလား။အဲ့ဒီလိုအခြေအနေမှာကောလူမှုမီဒီယာတွေရဲ့သတင်းခန့်ခန္ဓာကဘယ်လိုရှိနိုင်လဲ
။ဟောနှစ်ပိုင်းပေါ့နော်။သတင်းမီဒီယာတွေပုံမှန်တုတ်ပြန်နိုင်မလား။လူမှုမီဒီယာတွေရဲ့ခန့်ခန္ဓာဘယ်လိုရှိမလဲဆိုကျွန်တော်နှစ်ပိုင်းခွဲပြောရမယ်ထင်ပါတယ်။တစ်ခုကဘာလဲဆိုတော့လက်ရှိအချိန်ရောက်မှာပုံမှန်သတင်းမီဒီယာကြီးတွေနဲ့လောကကန်ရတာအများကြီးခက်ခဲရှိပါတယ်။ဆိုတော့ကျွန်တော်ဒီမှာတစ်ခုပြောချင်တာကတော့အဲ့ဒီအချိန်ဒီအောက်မှာကိုပဲလူလူတွေနဲ့သတင်းတွေအဖြစ်ပြက်တွေကိုအမှန်တိုင်းသိရှိအောင်စူးစမ်းပြီးတော့တင်ဆက်နေတဲ့သတင်းမီဒီယာတွေနဲ့သတင်းမီဒီယာသမားသတင်းတောက်တွေကိုကျွန်တော်အထူးပဲကြီးကြီးလိုပါတယ်။တို့ကခက်ခဲမျိုးမျိုးကြားဖန်ဆင်းနိုင်ခံရနိုင်တယ်နှိမ့်ဆက်နိုင်ခံရနိုင်နောက်ဆုံးအသက်သေးဆုံးခံရနိုင်တဲ့အဖြစ်ကိုကြုံနေရတဲ့အချိန်ဒီအောက်မှာလုပ်နေကြတာပါ။သူကစစ်တပ်ကဗျာသတင်းမီဒီယာကမှဆိုရင်သူကရန်သူလိုသဘောထားတာ။အကြပွေစစ်စစ်နေမြန်ဖန်စီဂျိုင်းနဲ့တခါအဲ့လိုပဲအသက်ဆုံးဆုံးရတဲ့လူတွေရှိတယ်ဆိုတော့သတင်းတော့အလုတ်ကဒီနှစ်ခေတ်မှာအင်မတန်အင်ဂျယ်ကြီးတဲ့အလုတ်ပါ။ဆိုတော့အဲ့ဒီအချိန်ဒီအောက်မှာသတင်းမီဒီယာကြီးတွေနဲ့မြန်မာနိုင်ငံရဲ့ဒေတာအသီးအသီးမှာသူတို့ဒီနောက်တွေမထားနိုင်ပါဘူး။မထားနိုင်တဲ့ခါကျတော့မြေပြင်အချိန်ဒီအမှန်တိုင်းကိုသတင်းရယူဖို့အတွက်အင်မတန်ခက်ခဲပါတယ်။အဲ့ဒီဂျားတွေကပဲသူတို့စူးစမ်းပြီးတော့လုပ်နေကြတာပါ။အဲ့ဒါကြောင့်မို့လို့တစ်ဖက်မှာဒီလူလူသတင်းစာဆရာပဲခေါ်ပြည်သူပြည်သားသတင်းသမားပဲခေါ်စသည်အားဖြင့် citizen journalist တွေရဲ့ခန့်ကန့်လာကတိတ်ကိုရေးကြည့်လာပါတယ်။တချို့မြေပြင်အခြေအနေတွေဆိုရင် citizen journalist တွေကိုအားကိုးပြီးတော့သတင်းမီဒီယာကြီးတွေကတင်ဆက်နေကြရတာပါ။ဆိုတော့ပြန်ပြီးတော့ဟလာစစ်စစ်ကြရတာတော့ရှိတာပေါ့။ဒါကြောင့်လွတ်လပ်တဲ့သတင်းမီဒီယာရဲ့ခန့်ကန့်လာဒီအချိန်မျိုးမှာပိုပြီးရေးကြည့်ပါတယ်အဲ့ဒါကိုကျွန်တော်အထူးသတိပြုစေချင်ပါတယ်ခင်ဗျ။ဆိုတော့နောက်ဦးမောင်သားရဲ့နောက်မေးခွန်းတစ်ပိုင်းကတော့လူမှုမီဒီယာတွေရဲ့ခန့်ကန့်လာပေါ့နော
်။ဟုတ်ကဲ့
လူမှုမီဒီယာရဲ့ခန့်ကန့်ကမြန်မာနိုင်ငံမျိုးမှာလူလူသတင်းကြားယူနိုင်ခွင့်အတွက်တိတ်ကို ရေးပါပါတယ်ခုနပြောတဲ့IMS စနစ်တဲမှာကိုပဲသူတို့စနစ်ကောက်တဲ့ဒေတာ6ခုလုံးမှာ ဆိုတော့သတင်းထဏာတွေကတင်တဲ့သတင်းတွေကတော့စစ်စစ်ပြီးတာဖြစ်တဲ့အတွက်အတန်းတင်ကျွန်တော်တို့ကဒါအားကိုလို့ရတယ်ယုံကြည်လို့ရတယ်စိတ်ချလို့ရတယ်ဒါပေမဲ့လူမှုမီဒီယာမှာကလူတိုင်းသတင်းသမားဖြစ်နိုင်ဘာမှစစ်စစ်ဆရာမလိုဘဲနဲ့အတီးကျူးဆရာမလိုဘဲနဲ့ကောက်တင်လိုက်လို့ရဆိုတော့တင်တဲ့လူကိုကျွန်တော်တို့ကဘောပိတ်လို့မရဘူးအဲ့တော့သုံးဆွဲသူတွေကိုယ်တိုင်ကသတိထားဖို့လိုတယ်ဟုတ်လားတ ye bare niama, she bare, two, three, use in aga, don't die in seva, but don't die in beep and
I mare. Okay, Jonodi, the bawa be a niamale, only one in system to call a bottom, Jordan three be a sanity. Not that the rimpled a sanity she. No, deep, deep, got chinny male, the data gun, the rim a poetia. I did lose the bombia song, Adala. Was the Ujo Jordan in
Early warning system, Luham, you got all Druga D. Dying you a general look down you all. Hochama, home, no. Tabi me, Lumumbidiam, la Luigini Jara, Pioni Jara, la Dinitini Jara Gucci, Tonoruga, the dying Lunia Chini Vepipi, the scientist, that who yet Chini Vepipi. Leshi Tiabo, Leshi Tiaga, Lutini, Leshi Chini, Abelucini. Shema, blue pillar name, Surago, did the chacha like you see a chime, so ye, General Kamanai, Tinai, Tahue, Una Udmodan Bolu, Tinchu, the Bijalu, Aluminum System, Jojan, and Jolu Jarabono. Did the chacha, you know, Lumuro Lumina of Mashibu, Tudo, did the chacha season who like Jin Apin, a la de da ku ye, chi inigo, Japan Pampan, Nezon Tishinine. Did a poor bureau at the digital teaching nine, the Pagani, your Belu, Topia, Low Song, Tinley, Sude, Low Song, Book, Good Toku, Uchelu, Janine, Elution, Alumia Magna.
That's all making labor, no? General Lojo Yetra, Don Chada, and Shila, we saw their Kajado. Poma, the name media, and Nebor, no? He may be a chain in any, but he put a chain in any, poo be gone, long name book. Why we love ye, come, me, look, Ujo, they ain't came in the name.
Okay, ลุ้นในลุ้นในลุจ่าได้ตอนนั้นน่ะชื่อบาเลยจนเราพอซุปโยชน์น่ะก็อุจิมมาทรีมีเดียโพทรัสต์ลุคอะไรยุ่งจิมุรู้เลยยุ่งจิมุโจจาเลยอะไรเปลี่ยนที่สอบออกมาเมที่สอบพูดได้ทรีนั้นน่ะทุกคนรู้ๆไม่ยาวอ่ะอาลุไว้ปิ๊ดลุออกมาลุออกมาแล้วสิแล้วสิจริงๆก็ปริปคะจริงๆสุดแล้วก็จ้ารอโกเต็มปะมาทรีก็ไม่เต็มปะจริงๆที่พิชชาซิซิพูลุบาเลยแฟกเช็คเต็มบ่เนาะซิซิพูลุบาเลยทะกะทะกะซิซิบะเปลี่ยนแล้วซิซิบะแล้วเรา အမှားနည်းနိုင်တယ်ဗျာနည်းအောင်တင်ပြဖို့လိုပါတယ်အမှားပါသွားရင်လည်းပဲချက်ချင်းပြင်ဆင်ပြီးတော့တောင်းပန်မှုလိုပါတယ်ကျွန်တော်မြင်တာကစာနယ်ဇင်းပညာဟလာသတင်းပညာဂျာနယ်လစ်ဇမ်ဆိုတာကိုလိုတလို့အဓိပ္ပာယ်ကောက်ယူပြီးတော့ကြိုးဆွဲလို့ရတယ်တုံ့ဝေးပညာမျိုးမဟုတ်ပါဘူးဒါပြင်ရှေးရိုးဆွဲဟလာအယူဟောင်းနီလန်ဟောင်းတွေတိုင်တော်တော်များများကိုင်ဆွဲပြီးလိုပါတယ်လို့မျိုးလည်းမဟုတ်ပါ ပေးပြီး ဘာ ပေး ညာ ပေး တွေ သူ ညာ ပစံ နဲ့ လမ်း ဆုံး တဲ့ လူ တွေ မဖြစ် ဖို့ လိုပါ တယ် ကျွန်တော် အကြံ ပေး ချင်တာ က ဒေး မီဒီယာ ရဲ့ စီမင်း စီကဲ နဲ့ မူ တွေ ပေါ် မှာ အခိုင် မာ ရပ် ပါ သို့သော ကြော် ပြောင်း ပါ စေ ရင် ပတ် ကျဲ ပါ ကို ကို ပိတ် မထား ပါ နဲ့ အမြဲ ဖွင့် ထား ပါ သူ ညာ ပစံ နဲ့ လမ်း မ ဆုံး ပါ စေ နဲ့ အတော် မြင် ရှိ ပါ အုံ နောက် ကြီး ပါ ကို တင် ပြ မဲ့ တရင် ကို စစ် ပါ ပြန် စစ် ပါ အထက်ထက် စစ် ပါ တိုင်းပြည်နဲ့ လူလူ ကောင်းက ကောင်းကျိုးကို ကို ကျွမ်းကျင်တဲ့ သဘောပိုင်းကြောင့် ပညာနဲ့ တတိယအပြင် ကို professional နဲ့ အထောက်အပံ ပြုကျင်တဲ့ ဆိုရင် အဲ့လို စူးစမ်းပါ ဆိုတော့ ကျွန်တော် အကြံ ပေး ချင်တာတော့ များတော့ များပါတယ် ဒါပေမဲ့ အဲ့ဒါလေးတွေ အကြံ ပေး ချင်ပါတယ် ဥတ္တမ တိုင်းရေ ဒီလို တွေ လုပ်လို့ ရပါတယ် ခင်ဗျာ
ဟုတ်ကဲ့ ကျေးဇူး များကြီး တင် ပါတယ် ကို ကျော် အသိ ရေ
နော် ဟုတ်ကဲ့ ပါ ကျွန်တော် လည်း ကျေးဇူး တင် ပါတယ် ခင်ဗျာ
ဟုတ်ကဲ့ အခု ကျွန်တော် တို့ သတင်း media democracy နဲ့ ပြည်ပကကြောင်းကို ဆွေးနွေး တင် ပြ သွားခဲ့ တဲ့ သူ ကတော့ online class နဲ့ ဖြစ် ပြီး view ရဲ့ အရင် wine တော်တော့ ဖြစ် တဲ့ ဒေါက်တာ သိန်း ဖြစ် ပါ တယ် ကျွန်တော် တို့
Utimanda Basin Tin said that Democracy Luke Queen at Kibankaba season with Chishu Natada Singaraba. View yet the Ningo Nini Manapa Danwin season with Sella Tolinivare, Matami Basin Kandarigo, Sella Tolin Pibaume.
Dreaman Yabu Yiji Dignit Kema, Kabaji, Pay Yetida Mabe Yanivasi, Clutichan Nila Yone, Dreaman Ya Yunai Mabi. Lepiani Ned Chet Tao Yone, Ya Yunai Met Drenwe, Nanga Yi Pisinwe.
တကယ်ဘဝဇလန်တွေဝမ်ကလစ်ကလုတ်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘေကျင်းပင်နေရာကပဲဖြစ်ဖြစ်ဗီအိုအေ+အပလီကေးရှင်းကိုဒေါင်းလုဒ်ရယူပါ။မင်္ဂလာပါခင်ဗျာဗီအိုအေအမေရိကန်အတန်ရဲ့တနင်္ဂနွေနေ့မတ်ပတ်အတန်လွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ရေဒီယိုအတန်လွှင့်အစီအစဉ်တွေကိုတော့လိုင်းနူမီတာ 13.3 MHz, 95.8 MHz, 98.3 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 MH Cambodia ရွေးကောက်ပွဲအကြောင်းတွေကိုဒီတစ်ပတ်အာရှနိုင်ငံရေးအစည်းအဝေးမှာကျွန်တော်ကပဲတင်ပြပေးပါမယ
်။ဖိလစ်ပိုင်ကမရာမာကို့စ်ဂျူနီယာဟာဧပြီလ30ရက်နေ့ကနေစတင်ခဲ့ပြီးမေလ4ရက်နေ့အထိ၄ရက်ကြာအမေရိကန်ပြည်ထောင်စုခီးစဉ်အတွင်းတမရာဂျိုးဘိုက်ဒန်အပါအဝင်အမေရိကန်အစိုးရထိပ်ပိုင်းခေါင်းဆောင်အနေနဲ့တွေ့ဆုံခဲ့ပါတယ်။တမရဘိုက်ဒင်ကတော့ဖိလစ်ပိုင်အတွက်အမေရိကန်ရဲ့လုံခြုံရေးအစီအစဉ်တွေနဲ့ပတ်သက်ပြီးထပ်မံကတိပြုပြောကြားခဲ့ပါတယ
်။ဖိလစ
်ပိုင်ရဲ့တောင်တရုတ်ပင်လယ်ကိုအကာအကွယ်ပေးသွားဖို့အမေရိကန်ရဲ့ဆုံးဖြတ်ချက်ဟာဆက်လက်ပြီးအခိုင်အမာရှိနေပါတယ
်။ဒါအပြင်တရားဥပဒေစိုးမိုးမှုနဲ့ဒီမိုကရေစီတန်ဖိုးတွေကိုကာကွယ်ဖို့ဒါအပြင်နှစ်နိုင်ငံကုံသွယ်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးတွေကိုလည်းလုံဆောင်သွားဖို့တမရဘိုက်ဒင်ကပြောဆိုခဲ့ပါတယ
် geopolitical issues that have made the region
ဖိလစ်ပိုင်တမရမာကို့စ်ကလည်းတောင်တရုတ်ပင်လယ်ပြင်နဲ့အာရှပစိဖိတ်ဒေသအတွင်းတင်းမာမှုတွေမြင့်တက်လာနေချိန်မှာဖိလစ်ပိုင်ဟာကမ္ဘာပေါ်မှာပထဝီနိုင်ငံရေးအရာအရှုပ်ထွေးဆုံးနေရာမှာရှိနေကြောင်းနဲ့သူ့ရဲ့ခီးစဉ်အတွင်းဒီကိစ္စကိုအဓိကဆွေးနွေးဖို့ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ဖိလစ်ပိုင်ဟာအရှေ့တောင်အာရှအတွင်းအမေရိကန်စစ်ခန်းအများဆုံးနဲ့အမေရိကန်စစ်အင်အားအများဆုံးချထားခွင့်ပြုတဲ့နိုင်ငံဖြစ်ပါတယ်။လောလောဆယ်အမေရိကန်စစ်ခန်းအသုံးပြုခွင့်ကို6နေရာမှာခွင့်ပြုထားပါတယ်။ဖိလစ်ပိုင်ဟာတရုတ်နဲ့ပင်လယ်ပြင်ပိုင်နဲ့အငင်းပွားနေတဲ့နိုင်ငံဖြစ်ပါတယ်။တမရမာကို့စ်ဂျူနီယာဟာသူ့အဖေတမရမာကို့စ်နဲ့အတူအမေရိကန်တမရရီဂင်လက်ထက်ကအင်ဂျူတော်ကိုတစ်ခေါက်ရောက်ခဲ့ပြုပါတယ်။သုံးသပ်သူတွေကတော့အမေရိကန်အစိုးရဟာလက်ရှိဖိလစ်ပိုင်တမရမာကို့စ်ကိုသူ့အဖေတုန်းကလိုပဲကြောတောက်နောက်ခံပေးထားတဲ့ဆက်ဆံရေးကိုပြန်လည်ထူထောင်နေတယ်လို့ဝေဖန်ပြောဆိုပါတယ်။စစ်အေးခေတ်ကာလတုန်းကတမရဖာဒီနန်မာကို့စ်ဟာကွန်မြူနစ်တွေကိုစန့်ကျင်နှိမ်နင်းခဲ့သလိုအမေရိကန်အစိုးရကလည်းသူ့ကိုကွန်မြူနစ်ပြန်ပွားမှုကိုဟန်တားရမှာအတုံးဝင်တယ်လို့ရှုမြင်ခဲ့ပါတယ်။ဒါ့အပြင်ဗီယက်နမ်စစ်ပွဲကာလအတွင်းမှာလည်းဖိလစ်ပိုင်မှာရှိတဲ့စစ်စခန်းနှစ်ခုကိုအမေရိကန်ကအသုံးပြုခဲ့ပါတယ်။အခုအခါမှာလည်းတားပစ်သူမာကို့စ်ဂျူနီယာတမရဖြစ်လာချိန်မှာအာရှပစိဖိတ်ဒေသအတွင်းစီးရင်အားကြီးထွားလာနေတဲ့တရုတ်ကိုတံပြန်ဖို့အတွက်အမေရိကန်ဟာဖိလစ်ပိုင်နဲ့ပုံမိုနီးကပ်စွာဆက်ဆံလာပြန်တယ်လို့သုံးသပ်ပြောဆိုကြပါတယ်။1986ခုနှစ်မှာသူ့ရဲ့ဖခင်ဖြစ်သူအာနာရှင်မာကို့စ်ကိုလူဒုကတော်လန်ဖြုတ်ချလိုက်ချိန်မှာလက်ရှိတမရမာကို့စ်ဟာအသက်28နှစ်အရွယ်သာရှိသေးပြီးအမေရိကန်စစ်လေရင်နဲ့မိသားစုနဲ့အတူအမေရိကကိုထွက်ပြေးလာခဲ့တာဖြစ်ပါတယ်။သူ့အဖေတမရမာကို့စ်လက်ထက်ကအတိုက်အခံနိုင်ငံရေးသမားတွေ၊တည်င်းတောက်တွေ၊လူ့အခွင့်အရေးလှုပ်ရှားသူတွေကိုဖမ်းဆီးနှိပ်စက်တပ်ဖြတ်ခဲ့တာတွေရှိခဲ့ပြီးထောင်ထဲချီတဲ့လူ့အခွင့်အရေးချိုးဖောက်ခံရသူတွေကိုရော်ကြေးပေးဖို့တရားရုံးကဆုံးဖြတ်ထားတာကိုမလိုက်နာတဲ့အတွက်သမရမာကို့စ်ဂျူနီယာအပါအဝင်သူ့မိသားစုဝင်တွေဟာတရားရုံးအမိန့်ကိုမလိုက်နာတဲ့အမှုနဲ့အမေရိကန်တရားရုံးမှာရင်ဆိုင်နေရဆဲဖြစ်ပါတယ်။အခုလိုအခြေအနေမှာပဲနောက်ထပ်အရှေ့တောင်အာရှနိုင်ငံတစ်နိုင်ငံဖြစ်တဲ့ကမ်ဘောဒီးယားမှာလာမယ့်ဇူလိုင်လ23ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့ရှိနေပါတယ်။ ရွေးကောက်ပွဲကျင်းပမယ်ဆိုပေမဲ့ကမ်ဘောဒီးယားမှာအတိုက်အခံပါတီတွေမရှိဘူးဖြစ်နေပါတယ်ကမ်ဘောဒီးယားမှာအာဏာကိုတူတဲ့38နှစ်ကြာတင်းတင်းကြပ်ကြပ်ချုပ်ကန်ထားတဲ့ဝင်ကြီးချုပ်ဟွန်ဆန်ရဲ့ကမ်ဘောဒီးယားပြည်သူပါတီ CPP တပါတီတည်းပဲအဓိကရှိပါတယ်ကမ်ဘောဒီးယားမှာအဓိကအတိုက်အခံပါတီကြီးဖြစ်တဲ့ကမ်ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ကို2018ခုနှစ်တုန်းကဝင်ကြီးချုပ်ဟွန်ဆန်အစိုးရကဖျက်သိမ်းခဲ့ပြီးပါတီခေါင်းဆောင်တွေကိုလည်းဖမ်းဆီးခဲ့ပါတယ် CNRP ဟာထင်ရှားတဲ့အတိုက်အခံခေါင်းဆောင်ဆမ်ရန်စီရဲ့ပါတီနဲ့မဟာမိတ်ဖြစ်တဲ့လူ့အခွင့်အရေးပါတီနှစ်ပါတီပေါင်းထားတာဖြစ်ပါတယ်ဆမ်ရန်စီဟာပြည်ပကိုထွက်ပြေးတင်းရှောင်နေရပါတယ် CNRP ကိုဖျက်သိမ်းပြီး2018ခုနှစ်မှာရွေးကောက်ပွဲလုပ်ခဲ့ပါတယ်ဝင်ကြီးချုပ်ဟွန်ဆန်အပြတ်အသတ်နိုင်ပြီးဝင်ကြီးချုပ်ဖြစ်လာပြန်ပါတယ်ဒီရွေးကောက်ပွဲကိုတကောင်တည်းပြိုင်တဲ့မြင်းပြိုင်ပွဲလို့တချို့သတင်းတွေမှာတင်စားဖော်ပြပါတယ်အသက်82နှစ်ရှိပြီဖြစ်တဲ့ဝင်ကြီးချုပ်ဟွန်ဆန်ဟာလာမယ့်ဇူလိုင်လ23ရက်နေ့ရွေးကောက်ပွဲပြီးလို့အစိုးရသစ်ပေါ်လာရင်သူအနာယူတော့မယ့်သဘောမျိုးမတ်လတဲ့တုန်းကပြောဆိုခဲ့ပါတယ်သူ့နေရာမှာဆက်ခံမဲ့သူကတော့သူ့ရဲ့သားဖြစ်သူဘိုးချုပ်ကြီးဟွန်မနက်ဖြစ်တယ်လို့တုံ့တက်ပြောဆိုနေကြပါတယ်ဝင်ကြီးချုပ်ဟွန်ဆန်ရဲ့ CPP ပါတီကလည်းဟွန်မနက်ကိုဝင်ကြီးချုပ်နေရာအတွက်ကိုယ်စားလှယ်လောင်းအဖြစ်တင်မြှောက်မယ်လို့2021ခုနှစ်ကတည်းကပြောဆိုထားပါတယ်2018ခုနှစ်တုန်းကဖမ်းဆီးထားခဲ့တဲ့အတိုက်ခံ CNRP ရဲ့ဥက္ကဋ္ဌခင်ဆိုခါကိုတော့ပြီးခဲ့တဲ့မတ်လ3ရက်နေ့တုန်းကထောင်ဒဏ်28နှစ်ချလိုက်ပါတယ်ဒီလိုအခြေအနေတွေကြောင့်ကမ်ဘောဒီးယားမှာလာမယ့်ဇူလိုင်လ23ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲဟာအမြေခံတာဖြစ်ပြီးဝင်ကြီးချုပ်ဟွန်ဆန်နဲ့ CPP ကိုထောက်ခံကြောင်းမဲပေးတဲ့ပွဲသာလျင်ဖြစ်လိမ့်မယ်လို့တုံ့တက်ပြောဆိုတာတွေရှိကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရမယ
်အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ဖြစ်တဲ့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါအောင်မယ်မြန်မာနိုင်ငံနဲ့အိန္ဒိယချင်းထိုင်းနိုင်ငံကြားအဓိကကုန်သွယ်ရေးလမ်းဟာမြန်မာနိုင်ငံဘက်ကတိုက်ပွဲတွေဖြစ်နေတာကြောင့်ပုံမှန်သုံးလို့မရဘဲနှစ်နိုင်ငံကုန်သွယ်ရေးနှေးကွေးနေရပါတယ်စံစည်းကတော့ဒကြံကလေးကဇက်တိုက်မြင့်တက်လာနေပါတယ်ဒီတစ်ပတ်လဲစံတိတ်ကိုကျပ်15,000-5,000အကြာဈေးတက်သွားပါတယ်ဒီလိုသတင်းတွေအပြင်တစ်ပတ်အတွင်းလေယာထွက်ကုန်သီးနှံနေစည်းအတက်ကြပါရဖြစ်ခဲ့ပါတယ်ဒီလိုသတင်းတွေကိုလေယာစီးပွားသတင်းမှာ Farmer Time Media ကတင်ဆက်ပေးထားပါတယ
်မင်္ဂလာပါလေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါတယ်လေယာစိုက်ရွေးချစ်သူများရှင်လဲချင်မြင်ကြပါစေရှင်ဒီတစ်ပတ်တော့လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ်
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တဲရောက်တဲ့သတင်းတွေထဲမှာလမ်းမိုင်းလုံခြုံရေးကြောင့်ထိုင်းမြန်မာနယ်စပ်ကုန်သွယ်မှုနှေးကွေးနေတဲ့သတင်းနဲ့ဆက်ကြည့်ပါမယ်။ထိုင်းမြန်မာအဓိကကုန်သွယ်နေတဲ့မြောက်ရီကွန်ကရစ်အာရှလမ်းမိုင်းလုံခြုံရေးအခြေအနေတည်ငြိမ်မှုမရှိတဲ့အတွက်မြောက်ရီနယ်စပ်ကုန်သွယ်ရေးကနှေးကွေးနေတယ်လို့ပို့ကုန်လုပ်ငန်းရှင်တွေကပြောပါရယ်။မြောက်ရီကွန်ကရစ်အာရှလမ်းမိုင်းနဲ့မကမြောက်ရီကုန်သွယ်ရေးဆောင်မှာပါတိုက်ပွဲတွေမကြာခဏဆိုလိုဖြစ်ပွားနေတာကြောင့်ကုန်ကားတွေဖြတ်တန်းသွားလာခွင့်မရလို့ကုန်သွယ်မှုတွေရပ်တန့်ခဲ့ရတာပါ။ဒါအပြင်တိုက်ပွဲမဖြစ်ပွားခြင်းကိုစောင့်ဆိုင်းသွားလာရတဲ့အတွက်ကုန်သွယ်မှုကထင်တယ်လို့မပေါက်ရောက်ဘူးလို့အမိမဖော်လို့တဲ့ကုန်လုံခွဲရှင်တူကပြောပါရယ်။မြောက်ရီမဲဆောက်ချစ်ကြီးတရားကို2023ခုနှစ်ဇန်နဝါရီလကပြန်လည်ဖွင့်လှစ်ပေးခဲ့ခြင်းမှာထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးကနေ့စဉ်ကားစီးရာနယ်ချီကုန်သွယ်မှုရှိခဲ့ပေမဲ့အဲ့နောက်ပိုင်းမှာတော့ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးကရပ်တန့်သွားလိုက်ပြန်လည်ပတ်လိုက်နဲ့မတိမငြိဖြစ်နေတာပါ။တချံပြီးဧပြီ20ရက်နေ့နောက်ပိုင်းကလည်းလန်ကီဘိုက်အချိန်နဲ့စိတ်ချရတာအပါဝင်အမျက်ကုန်ကိစ္စတွေနှောင့်နှေးကြံ့ကြာနေရကြောင်းပြည်တွင်းလေယာထွက်ကုန်အမဲတို့ထိုင်းနိုင်ငံဘက်တင်ပို့မှုရပ်တန့်ခဲ့ရတယ်လို့လည်းကုန်တယ်တွေကပြောပါတယ်။ဒီလိုနှောင့်နှေးမှုတွေကြောင့်ပို့ကုန်လုပ်ငန်းရှင်တွေရဲ့ကုန်ပစ္စည်းတွေပုံတိုးပျက်စီးကုန်ရပြီးကုန်တယ်တွေအနေနဲ့ဆုံးရှုံးမှုတွေရှိခဲ့တယ်လို့တောင်သူတွေလည်းဈေးနှိမ်ဝယ်ခံရတာကြုံခဲ့ရတယ်လို့ဆိုပါတယ်။
မြန်မာတည်ရဲ့ဒီဈေးကောင်းရရှိပေမဲ့တင်ပို့မှုဈေးမြင့်တက်နေပါတယ်။တရုတ်နိုင်ငံကတင်ပို့နေတဲ့မြန်မာတည်ရဲ့ဒီတွေဈေးကောင်းရရှိနေပေမဲ့တင်ပို့မှုဈေးတွေမြင့်တက်နေတဲ့အတွက်တွက်ချေကိမ့်မှုနေပါနေရလို့မူဆယ်တရ 95% ကုန်တယ်တွေကပြောပါတယ်။တ Tiêu nâng ngàn tuyên cùng tiêm bộ đề ca ngã khá nâng đuổi nhiệt tần nì ra bảo vệ, ạ con khu nè tà cháu vô sao mù công chá dì đuổi nhiệt tần nì ra bá. Đà cháu, mù xe cùng tiêm bộ mẹ tìa dì rè gô, ạ yê tuy mẹ bia dì dì bộ đuổi, sân nê tà cháu thô bù bì, dì nông mì tiền yong chá chá bộ, mù xe nê xa cùng tiêm rì gà tài tôn thá bá rè. Tiêu nâng ngàn tuyên cùng vinh khuê yà rè ca tà xa khá nì nè xa cháu kì lô bà rè tìa dì tà chen gô, PM nhà đông thảo gà nì ngá thảo chạy khai bì à rè lù mù xe tìa ngà mè xì khoa nhô tì tì bùi yêu bài xìn ú sáng khi mà gà bìo à rè. Tiêu nì ngà bè chàng vân tình chàng hò yàng thà nà vùng yên tuyên gò tìa dì tà chàng yàng xì vù tuyết gông chà dì yà gà à nè dù tà yù yuàn ngù sà ngà yuàn lò gông chà nì à bà. Là xì mù xe nà sà tìa dì dì quà mà à yì tùy gàng xìng tà lù thay xà sà chào kì lù tà chàng gò Tiêu yuàn ngùi tìa tông dì gà nì tìa lì dì. Bông mẹ yên tuy xin tìa tì rì gà rò, sẽ chắc kì lù tì chèng gò yuàn tìa gà nì tìa nà xè. Em sò tè lù tì rì gà tì chèng gò lì dì ngà yuàn gà nì yuàn xì xè bò dì xì rì lù, khoa nhu tì tì bùi yung gà thò bìàn thà bà rè. Bìàn tìm mà rò, xin tì lù tìa tì tì lù ngù chèng bò dì tông yà gà nì ngà yà chè tì dì bì vùi yu nì gà rè lù tìa chèng bài xì ngà bìo bà rè. Khu nìm nhà mà nè nhà mà tìa tì xuè nò gà xì nì bà rè.
ပြီးခဲ့တဲ့ရက်ကဒေတာချိုမှလင်ပြင်းမုန်တိုင်းတွေတိုက်ခိုက်ခဲ့တဲ့အတွက်တရက်ပင်တွေနဲ့တရက်တီတွေကြွေကြပျက်စီးဆုံးရှုံးမှုတွေဖြစ်ပေါ်ခဲ့ပါတယ်။မြန်မာစိန်တလုံးတရက်တီတွေကိုတရုတ်နိုင်ငံကိုအဓိကတင်ပို့နေပြီးစကပူနိုင်ငံကိုလည်းတင်ပို့နေတာပါ။ဘီယက်နမ်နိုင်ငံကိုမြန်မာတရားတန်ရင်9000ခန့်တင်ပို့ထားပါတယ်။အခုနှစ်မှာဘီယက်နမ်နိုင်ငံကိုမြန်မာတရားတန်ရင်9000လောက်တင်ပို
ဝယ်ယူနေတာဖြစ်ပါတယ
်။ VNL ကိုကျွန်တော်တို့အခုထပ်မရောင်းနိုင်ဘူးလေ။ကျွန်တော်တို့ဟောဒီကြံကျိတဲ့ຢာပြီးရလဲပြီးသွားပြီလေ။ကြံဟိုကျိတာတွေဆက်တော်တော်များများအလုံးရက်ကုန်ကြတယ်။အဲအဲ့ကြတော့ဟို VNL ကိုပို့မယ်ယူမယ်ဆိုတဲ့ဟာတွေကလည်းအဲ့လိုပေါ့မကျိခင်ကြီးကကြိုးရောင်းထားတဲ့ဟာတွေကိုပေးနေတာ။ဟောနောက်ထပ်တော့ဟို contract တော့မလုပ်ရသေးဘူးပေါ့နော်။နောက်နေ့အတွက်တော့မလုပ်ရသေးဘူးပေါ့။မလို့ရသေးဘူးဆိုတဲ့အကြောင်းရင်းရလဲအဲ့လိုပေါ့အဲနိုင်ငံတော်ကလည်းကျွန်တော်တို့ကဒီဟိုပါပေါ့ export လုပ်ရင်ညာလဲဝင်ဝင်ပေါ့နေ65 35နဲ့အဲ့လိုတွက်ပြီးတော့လဲခံရတယ်ဆိုတော့လည်းအဲအခုနောက်ထပ်တော့ဗမာဟိုပါပေါ့ contract အတိတ်မလုပ်သေးဘူးပေါ့
အခုနှစ်မှာဝေးရီပလဲတရားစက်ရုံနဲ့တန်တာဦးတရားစက်တို့က BNL နိုင်ငံကိုတရားတန်ချိန်6000ခန့်တင်မှုရောက်ချနေတာဖြစ်ပါတယ်စစ်တပ်ကအာဏာမသိငင်ကပြည်ပကနေ re-export တရားတင်သွင်းမှုကိုတော့စစ်ကောင်စီကပိတ်ပင်ထားပါတယ်။လက်ရှိကမ္ဘာဈေးကွက်မှာတရားဈေးတွေမြင့်တက်နေလို့မြန်မာပြည်ရင်းဈေးကွက်မှာလည်းဈေးနှုန်းတွေလိုက်လံမြင့်တက်နေပါတယ်
။ကမ္ဘာတရားဈေးလည်းတက်ပါတယ်။ပြည်တွင်းမှာလည်းကျွန်တော်တို့က export ထွက်ထားတော့ပြည်တွင်းမှာလည်းလက်ကျန်တော်တော်နည်းနေတယ်။ပြည်တွင်းလက်ကျန်လည်းနည်းနေလို့အဲ့ဒါလည်းကမ္ဘာတရားဈေးရတယ်တက်လာတယ်ဆိုတော့ဒီပြည်တွင်းမှာလည်းဒါနောက်ဆုံးပိတ်ရောင်းဝယ်ဖြစ်သွားတဲ့ဈေးဆိုရင်အဲဒီ3,195 ပေါ့နော်အဲ့ဒါတိတ်ရောဈေးပေါ့
နောက်ဆုံးကောက်ထားတဲ့ဈေးတွေကအခုနှစ်မှာပြည်တွင်းတရားထုတ်နိုင်မှုကတန်ချိန်4သိန်းနီးပါးအထိရှိမယ်လို့မြန်မာနိုင်ငံတရားနယ်ကျန်းထွက်ပစ္စည်းလုံခြုံရေးများအသင်းကပြောပါတယ်လက်ရှိကမ္ဘာတရားဈေးကွက်မှာတော့တရားတန်ကို910ဒေါ်လာအထိဈေးနှုန်းတွေမြင့်တက်နေတဲ့အတွက်ပြည်တွင်းဈေးကွက်မှာလည်းတရားတစ်ပိတ်တာကို3,195ကျပ်အထိဈေးနှုန်းတွေလိုက်လံမြင့်တက်နေပါတယ်
အခုစပီးဧပြီ26ရက်ကနေမေလ2ရက်အထိဈေးကွက်တွင်အထက်ကျနေပြီဖြစ်သွားတဲ့လေယာထွက်ကုန်ပြီးနေဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။တကြံပြီးကာလကလေးကစတိုက်နှစ်တက်လာခဲ့တဲ့ဆန်ဈေးတွေကလည်းအခုတစ်ပတ်မှလည်းတအိတ်ကို7000ကနေ9000ကျားဈေးထက်မှမြင့်တက်လာပါတယ်။မေ2ရက်နေ့ရန်ကုန်ဝါတိုင်းကုန်စည်တိုင်းပေါက်ဈေးရဖြာပုံပေါ်ဆန်က8500ကနေ16000ကျပ်။ညောင်မြပေါ်ဆန်ကတအိတ်ကို9000ကျပ်နေရတီရနဲ့အရင်သွေးပုံမူတည်ပြီးကြားပြန့်ရှင်တဲ့အိတ်ကို8500ကနေ9200ကျပ်ခွန်နီဆန်က9000ကနေ9600ကျပ်ရက်90ဆန်က6400ကနေ9000ကျပ်တီထက်ဆန်ကအနိုင်ဆုံး9400ကနေအမြင့်ဆုံး9900ကျပ်အထိအသီးသီးပေါက်ဈေးရှိနေပြီးလက်ရှိမှာဆန်အမျိုးအစားအလုံးကြီးပါဈေးထက်မှမြင့်တက်လာတာပါကုန်တယ်ပွဲစားလောင်လက်တွေရဲ့ဈေးစွန်းတင်မှုကြောင့်ဆန်ဈေးကတောင်းလျှောက်မြင့်တက်နေတာလို့သုံးသပ်မှုလည်းရှိနေပါတယ်မကြာမီမိုးကလည်းရောက်ရှိလာတော့မှဖြစ်ပြီးမိုးသွင်းမှာလေထုအတွင်းရင်ငွေ့အစိုးတက်များလာမှဖြစ်လို့လောင်စံတွေမိုးတက်ပြည့်စည်နိုင်တာကြောင့်မိုးမများခင်မှာလောင်စံတွေအများပြားထုတ်ရောက်လာနိုင်ချေရှိတယ်လို့တော့ကုန်သည်တွေကသုံးသပ်ထားကြပါတယ်။အခုတင်ဆက်ပေးထားတဲ့တည်နေစင်းလုံးတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
ခုကတော့ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့တာဖြစ်ပါတယ် VOA American အသံရဲ့တနင်္ဂနွေနေ့မနေ့ပဲအသံလွှင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍကဏ္ဍတစ်ခုဖြစ်တဲ့ဥရုယာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ပြပါအောင်မယ်ပုံမဆိုးဝါလာတဲ့တစ်တော်ပြုံးတီးမှုတွေကိုတိုက်ဖြတ်တဲ့နေရာမှာကင်ညာနိုင်ငံကတော့လာမဲ့9နှစ်တာကာလအတွင်း2030ပြည်နှစ်အလွန်မှာသစ်ပင်ပေါင်း15ဘီလီယံအထိစိုက်ပျိုးဖို့ရည်မှန်းဆောင်ရွက်နေပါတယ်။လူတိုင်းကိုယ်အသက်နဲ့ညီမျှတဲ့အရေးအတွက်အတိုင်းသစ်ပင်စိုက်ဖို့လှုံ့ဆော်မှုဆောင်ရွက်နေကြတာဖြစ်ပါတယ်။ဒီအကြောင်းကိုဥရုယာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလောင်အောင်ဆက်ပြီးပြောပြမှာပါ။
ရသည်ဖောက်ပြန်မှုကြောင့်ပိုးပြီးတော့ဆိုးဝါးပျက်စီးလာနေတဲ့ဇီဝခေယစနစ်ကိုပြန်လည်ထိန်းသိမ်းနိုင်ရေးကြိုးပမ်းနေကြတဲ့နေရာမှာကင်ညာနိုင်ငံကီတူဝီကောင်းနေတဲ့ပြည်သူတွေထက်ပိုးပြီးတော့ထင်ရှားစွာဆောင်ရွက်တဲ့နေရာတော့မတွေ့သေးပါဘူး။အာဖရိကတိုက်ရှေ့ပိုင်းမှာတုံးနေကြမိုးကောင်ရေရှားမှုနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေကင်ညာနိုင်ငံလည်းပါပါတယ်။ရေနေသတ္တဝါတွေနဲ့လှုပ်ရှားနေပြီးတော့တစ်နှစ်ပတ်လုံးရေတွေစီးဆင်းနေခဲ့တဲ့ဒီမြစ်ဟာအခုတော့လုံးဝခန့်ချောက်သွားပါပြီ။အရင်တုန်းကတော့ဒီမြစ်ထဲရေရှမ်းလို့တစ်ဖက်ရွာကိုကူးလို့မရတာကိုတော့ဒေသခံတွေမှမိနေပါသေးတယ်။အခုလိုရေတွေခန်းချကုန်တာမစင်မချင်းတစ်ပင်တွေခုတ်ကြလို့ဖြစ်တယ်လို့ဒေသခံတွေကပြတင်းပြောဆိုပါတယ်။အိမ်သုံးရေအတွက်မြစ်ထဲမှာရေရင်တူဖို့ကြိုးစားနေတဲ့ပီတာခခိုက်ကအခုလိုပြောပါတယ
်။ဟုတ
်အရင်တုန်းကဆိုရင်တခါတလေလူတွေဖြတ်ကူးလို့မရအောင်ရေတွေမြင့်တက်လာတတ်ပါတယ်။ဒါပေမဲ့တစ်တော့ပြုံးတိမှုတွေထိမရအောင်ဖြစ်လာတဲ့အခါမြစ်ရည်တွေခန်းချောက်လာပြီးအခုဆိုရင်မြစ်ချေမှာ9ပေ10ပေလောက်တူးတာတောင်ရေတပေါက်မှမမြင်ရပါဘူးတစ်ပင်ကြီးတွေပြန်ဆိုင်မှာပဲမိုးရွာလာတဲ့အခါအရင်ကလိုရေတွေပြန်စီးဆင်းလာမယ်လို့ထင်ပါတယ
်အခုတော့2030ပြည့်လွန်နှစ်မှာတစ်ပင်15ဘီလီယံစိုက်ပျိုးပြီးဖြစ်ရမယ်ဆိုတဲ့ရည်မှန်းချက်အတိုင်းကင်ညာတနိုင်ကလုံးတစ်ပင်စိုက်ပျိုးရေးလှုပ်ရှားမှုတွေစတင်နေပါပြီကွယ်လွန်သူမော်နီကာမိုလင်ဇာရဲ့မိသားစုဝင်တွေကတော့သူနေသွားတဲ့အသက်အတိုင်းတစ်ပင်ပေါင်း103ပင်ဆက်ရင်ဇာပနအခက်အနာကျင်းပါပါတယ်။ Plan Your Age Initiative လို့ရှာမှုကိုဦးဆောင်နေတဲ့ Green Africa Foundation ကတစ်ပင်ပေါင်းတန်းနဲ့ချီဆက်ပြိုးပြီးပြီလို့ပြောပါတယ်။တဘာဝပတ်ဝန်းကျင်အပေါ်အခုလိုချင်းချောက်လာနေတာကိုအပြေရှာနိုင်ဖို့ဒီလှုပ်ရှားမှုကို Green Africa Foundation လူမှုရေးအဖွဲ့ကတက်ကရင်ထောင်မှစတင်ခဲ့တာပါ။မွေကင်းစားကနေမွေးနေ့ရောက်တိုင်းကို့အသက်အလိုက်တစ်ပင်တွေစိုက်ချင်အပြင်ဒီသမိုင်းဝင်လှုပ်ရှားမှုမှာပါဝင်နိုင်ကြပါတယ
်။မော်နီကာကအသက်103နှစ်အထိနေသွားပါတယ်။ဒါကြောင့်သူ့အတွက်တစ်ပင်တွေစိုက်ဖို့ဒီအာဓုဝကိုလာခဲ့ရပါ။မိုးရသည့်ရောက်ရင်နောက်ထပ်မျိုးစေ့တွေနဲ့လာခဲ့ပါဦးမယ်။နောက်နှစ်ဒီအချိန်ရောက်ရင်လည်းအခုလိုပဲနောက်ထပ်တစ်ပင်103ပင်စိုက်ရင်သူ့ကိုအောက်မေ့နိုင်ပါတယ်။ဒီလိုပဲရှေ့ဆက်အပင်ပေါင်း103ပင်နှစ်စဉ်စိုက်ရင်မော်နီကာကိုအောက်မေ့သတိရကြရအောင်ပါ
2022ခုနှစ်နိုဝင်ဘာလအတွင်းအီဂျစ်နိုင်ငံမှာကျင်းပခဲ့တဲ့ကုလသမဂ္ဂရဲ့ဥတုရာသီညီလာခ COP27 ကနေကင်ညာနိုင်ငံအတွင်းသစ်ပင်စိုက်ပျိုးရေးလှုပ်ရှားမှုတွေပေါ်ပေါက်လာတာပါဥတုရာသီပြောင်းလဲမှုကြောင့်အထိနာနေရတဲ့ကင်ညာလိုနိုင်ငံတွေကိုဗန္ဒာရေးအရာအကူအညီပေးဖို့အပါအဝင်ညီလာခမှာသဘောတူညီမှုအတော်များများရခဲ့ကြပါတယ်အဲ့ဒီအထက်မှာတော့ပြုံးပြီးသွားတဲ့တည်တော်တွေကို2030အရောက်မှာပြန်လည်ဖော်ဆောင်နိုင်ရေးဆိုတဲ့ကတိကဝတ်တွေလည်းပါပါတယ် IPPS ဇီဝမျိုးကွဲနဲ့ Gaia Snit ဆိုင်ရာသိပ္ပံမူဝါဒနိုင်ငံတကာညီလာခံမှာတော့ကမ္ဘာအရေးရက်ကတစ်ပင်နဲ့တရိစံမျိုးကွဲပေါင်းတသန်းကျော်တို့မျိုးရုံးပြောက်ွယ်မဲ့ဘေးနဲ့ရင်ဆိုင်နေရပြီလို့သတိပေးခဲ့တာ
ပါမျိုးကျွမ်းနာမမန်ကိုကောနမြာကမြမော
ကျွန်တော်အမေကအသက်103နှစ်မှာကွယ်လွန်သွားတာပါကညာနိုင်ငံမှာသဘာဝပတ်ဝန်းကျင်အရေးအခုလိုလာပြီးပညာပေးတာကိုကျေးဇူးတင်ပါတယ်ကျွန်တော်လည်းအသက်80ရှိလာပြီဆိုတော့အခုကစပြီးကျွန်တော်အသက်အတိုင်းအပင်ပေါင်း80စိုက်ပျိုးသွားမှာပ
ါအခုချိန်မှာစိုက်ပျိုးလိုက်တဲ့အပင်တွေရဲ့အကျိုးကိုမော်နီကာရဲ့မြင်းတော်ဆက်သူအသက်ဆယ်နှစ်အရွယ်ဗစ်တိုရီယာကီလန်ဇိုရိုလက်ထက်မှာခန်းစားရလိုက်မယ်လို့လည်းမျှော်လင့်ရပါတယ
်
ကိုယ်သဘာဝပတ်ဝန်းကျင်ကိုပြုစုစောင့်ရှောက်ရပါမယ်အပင်တွေအတွက်ရေရှိရမှာပါအပင်တွေမခုတ်တင်ပါဘူးတကယ်လို့တစ်ပင်တစ်ပင်ခုတ်မယ်ဆိုရင်လဲသူ့အတွက်အစားထိုးတစ်ပင်တော့ပြန်ဆိုင်ဖို့လိုပါတယ်လို့မြေဖြစ်သူဗစ်တိုရီယာကပြောဆိုသွားတာပါဒေသရင်းမျိုးစိတ်ပြိုးပင်တွေပြုစုပြိုးထောင်နေတဲ့ crab အဖွဲ့ကတော့ဥတုရာသီနဲ့ကိုက်ညီပြီးတော့ရေလောင်းဖို့တိတ်မလို့တဲ့စိုက်ပျိုးနီးမှာရှင်နေမြုံနာဖို့ရည်ရွယ်ထားပါတယ်ကုလသမဂ္ဂရဲ့ရေရှိခန့်နဲ့ဖွံ့ဖြိုးတိုးတက်ရေးညီမချက်ပြင်မြေရည်ညီမချက်နဲ့ကမ္ဘာတစ်ဝှမ်းဝိုင်းဝန်းဆောင်ရွက်နေကြတဲ့ SNV ဆိုတဲ့အဖွဲ့က craft ကိုထူထောင်ထားတာပါ။ကင်ညာနိုင်ငံရဲ့ယာဒီဥဒုတန်ကိုခံနိုင်မဲ့တစ်ပင်မျိုးစိတ်တွေစိုက်ပျိုးခြင်းအပြင်ဒေတာတော်ရင်တရားတွေပြန်လဲပေါက်ပွားလာလိမ့်မယ်လို့လဲသူတေတီဒေါကတ်မွန်ဘေးကပြောပါတယ
် We have so many of the indigenous trees
ကဘွန်ဒတ်တွေကောင်းကောင်းဆိုယူတဲ့ဒေတာရင်အပြင်မျိုးမျိုးဒီပြိုးခင်းမှာရှိပါတယ်ဒေတာကန်တွေကိုရောကညာတနိုင်ငံလုံးကိုပါအသိပညာပေးပြီးတစ်ပင်စိုက်ဖို့စီရင်ဆောင်ရွက်နေပါတယ်မတူညီတဲ့တစ်ပင်တွေကကွဲပြားတဲ့ဒေတာတွေမှာကောင်းကောင်းရှင်သန်ကြတာပါဒါကြောင့်ဒေတာလိုက်ဘလို့အပြင်တွေကောင်းကောင်းရှင်သန်မလဲဆိုတာကိုလည်းကျမတို့ကလေ့လာနေပါတယ်
တိတော်ရီဟာလူသားတွေအပါအဝင်တော်ရင်တရိတ်ဆန်တွေအတွေ့အရေးကြီးလာတဲ့ရေတုနဲ့လီတုကိုတန်ဆင်ပေးနေပြီးတော့ယာတိဥတုကိုလည်းပြန်သစေပါတယ်ဒီလိုတိတော်ကိုမီးပြီးတော့အသက်မွေးနေရသူတွေကလည်းကဘာတဝံတန်းနေချင်ရှိပါတယ်ဒါပေမဲ့လည်းလူသားသူတရက်လုံးကိုချင်းချောက်လာနေတဲ့ဥတုယာတိပြောင်းလဲမှုကိုကာကွယ်ထိန်းချုပ်ဖို့တော်ရင်တရိတ်ဆန်တွေထိန်းသိမ်းဖို့နဲ့တနစ်တခြားတိုးပွားလာနေတဲ့ကဘာလူရဲ့အတွေ့တိတော်ရီရဲ့အခန်းကဏ္ဍကတိတ်ကိုအရေးကြီးပေမဲ့လည်းကဘာတဝံတိတော်ပြုံတည်မှုတွေကတော့တနစ်တခြားပိုးပြီးတော့ဆိုးဝါးလာနေပါတယ်။လောင်စာစီထုတ်လုပ်ဖို့လူနေအိမ်ယာတိုးချဲ့ဖို့နဲ့လူသုံးကုန်ပစ္စည်းတွေထုတ်လုပ်ဖို့တိတော်ရီကိုအသုံးချနေကြတယ်လို့လည်းပညာရှင်တွေကသတိပေးထောက်ပြနေကြတာဖြစ်ပါတယ်။ကျမနံပါတ်ပါ
နာလောင်ပါစင်တင်ဆက်တဲ့ဥရူယာတီနဲ့အနာဂတ်ကဘာအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါကင်ညာနိုင်ငံကတစ်ပင်ပြန်လဲစိုက်ပျိုးနေတဲ့အကြောင်းတွေကိုပြောပြသွားတာပါကျွန်တော်တို့ VO ရဲ့တနင်္ဂနွေနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်တွေနဲ့သတင်းတွေကို VO ရဲ့ website စာမျက်နှာမှာကြည့်ရှုနိုင်သလို VO ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာပါကြည့်ရှုနာတော်တာဆင်နိုင်ပါတယ်ဒီရဲ့အတန်လွင့်အစီအစဉ်တွေကို YouTube နဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီတင်ဆက်နေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ဒေါက်ခင်မျိုးသက်ကပြောပြပါအောင်မယ်ခင်ဗျာ
။ Britain ဘုရင်နဲ့ဘုရင်မဖြစ်နဲ့စနေနေ့မှာဗိတ်သိက်ခံယူခဲ့တဲ့တတိယမြောက် Charles ဘုရင်နဲ့ချင်ရော်ကမလာတို့ဟာ Buckingham နန်းတော်လေတာဆောင်ကနေပြီးတော့သူတို့ကိုကြိုဆိုနေတဲ့ Britain နိုင်ငံသားထောင်ပေါင်းများစွာကိုနှုတ်ဆက်ခဲ့ပါတယ်။Charles ဘုရင်အသားဖြစ်တဲ့အင်ရှင်မင်းသား William သူ့ရဲ့ချင်ရော် Kate နဲ့သားသမီးတွေမင်းသမီး Anne နဲ့မင်းသား Edward တို့ကိုပါနှုတ်ဆက်ပွဲကိုတက်ရောက်ခဲ့ကြတာဖြစ်ပါတယ် Charles ဘုရင်အသားငယ်မင်းသား Henry ကတော့ဒီနှုတ်ဆက်ပွဲကိုမတက်ပါဘူးဒါပေမဲ့ဖခင်ရဲ့နန်းတက်ပွဲကိုတော့တက်ရောက်ခဲ့တာဖြစ်ပါတယ်ဆူရန်နိုင်ငံမှာတိုက်ပွဲတွေဖြစ်နေတဲ့နှစ်ဖက်စစ်တပ်နှစ်ခုတို့ကြားမှာခိုင်မြဲတဲ့အပြစ်ခတ်ရစဲရေးကိုအတွက်ဆွေးနွေးဖို့စတင်ပြီးတော့စကားပြောနေပြီလို့တာဝန်ရှိသူတွေကစနေနေ့မှာပြောဆိုပါတယ်။နှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေဟာ Saudi Arabia နိုင်ငံဂျေဒန်မြို့ကိုရောက်နေတယ်လို့ American နဲ့ Saudi Arabia တာဝန်ရှိသူတွေကအတည်ပြုပြောဆိုပါတယ်။ဂျေဒန်မှာပြုလုပ်တဲ့ဆွေးနွေးပွဲဟာ American နဲ့ Saudi Arabia တို့ကကမကထပြုလုပ်တာလည်းဖြစ်ပါတယ်။ Ukraine နိုင်ငံမှာမနစ်က Mariupol မှာဖြစ်ပေါ်တဲ့တိုက်ပွဲတွင် Russia တွေဖမ်းဆီးထားတဲ့ Ukraine Azov တိုင်းရင်းကတပ်သား45ယောက်ကို Russia ကစနေနေ့မှာပြန်လွှတ်ပေးလိုက်ပါတယ်။ Russia ဘက်ကလည်းသူတို့ရဲ့လင်းမှု3ယောက်ကို Ukraine ကနေပြန်လွှတ်ပေးခဲ့တယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာလမ်းမဲ့သတင်းပတ်မေလ23နဲ့24ရက်တွေမှာ Cyclone မုန်တိုင်းဂံကိုခံရနိုင်တယ်လို့ India Mole ဝတ်သတင်းဌာနကလည်းစနေနေ့မှာသတိပေးကြေညာချက်ထုတ်ပြန်ခဲ့ပါတယ်။
သတင်းချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါခင်ဗျာဒီကနေ့မနေ့ဖက်အတန်လွင့်တွေကိုအတန်လွင့်အစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှူးကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အတန်ဖန်းတဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကိုနဲ့ဇီနတ်အဗ်ဒူရာမန်တို့ဖြစ်ပါတယ် VO ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနာတော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်တာရှင်မြန်မာပြည်သူအပေါင်းနဲ့ဘေးရန်တွေဝေးကွာကြပါစေကျွန်တော်ကတော့အစီအစဉ်မူဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.